Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA American အတန်းကနေ2019ခုနှစ်ဧပြီလ17ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 32 40 49ရောကနေဖန်ယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာခုနှစ်ပိုင်းအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါ
ဒီမှာကတော့စုမြတ်မော်ပါရှင်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အနေနဲ့အကြာကြီးဆက်ပြီးတိုင်းပြည်အနာကိုယူထားလို့မရတော့ဘူးလို့အင်ဂျီရောကပြပြတတ်တာပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ် Neil Gorsuch ကိုတနင်္လာနေ့ကအကြမ်းတစ်ဆာချိန်ဆခဲ့ပါတယ်အခုလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစောင်းဝင်းလှိုင်နဲ့ညင်ညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါခင်ဗျာသတင်းတွေညင်ညာပြီးကြားရမယ့်ထဲမှာဆိုရင်တော့
应该说刚刚在签署的九个协议里边包括全签署的桌面
第一年我要求你的年龄怎么了五天九年怎么了习近平的希望吗你妈第一个保证你这个国人们也脱开下来的人了吗比如说我拿身家吧没但别人太明白你这个而且你比如美国人比较主义第二次都要没有年龄第二用就第二度一定将杀的其实你有拿身家吗比如说ပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကုစုံဝင်းလှိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အနေနဲ့အကြာကြီးဆက်ပြီးတော့တိုင်းပြည်အာဏာကိုယူထားလို့မရတော့ဘူးလို့အင်ဂျီရောကပြပြတသားပြောကြားလိုက်ပါတယ်အာဆတ်အုပ်ချုပ်နေတဲ့၍တည်ငြိမ်အေးချမ်းတဲ့ဆီးရီးယားနိုင်ငံကိုမြင်ရမှာမဟုတ်ဘူးလို့အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါซีเรียမှာ IS စစ်သွေးကြွတွေကိုချိန်မုံဖို့ကအမေရိကန်ရဲ့အဓိကဦးစားပေးဖြစ်ပြီးတော့ IS တွေကိုချိန်မုံနိုင်ပြီဆိုရင်တော့ခေါင်းဆောင်အပြောင်းအလဲဖြစ်မဲ့အခြေအနေကိုဖန်တီးပေးရမယ်လို့သူကပြောကြားခဲ့ပါတယ်အခု9နှစ်ထဲဝင်လာနေပြီဖြစ်တဲ့ซีเรียပြည်တွင်းစစ်ပွဲကိုအဆုံးသတ်အောင်လုပ်ရမှာကရည်ရွယ်ချက်တစ်ခုဖြစ်ပြီးတော့ซีเรียပြည်သူတွေတခြားနိုင်ငံတွေကိုထွက်ပြေးစရာမလိုအောင်လို့ซีเรียနိုင်ငံထဲမှာပဲလုံခြုံတဲ့နေရာတစ်ခုဖန်တီးပေးရမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကซีเรียအစိုးရလက်တအခြေစိုက်စခန်းကိုဒုံးကျည်နဲ့ပြစ်ခတ်ထတ်ခတ်ခဲ့တဲ့အတွက်ကမ္ဘာခေါင်းဆောင်တွေရဲ့ထောက်ခံမှုရရှိဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကစီစဉ်နေပြီးကုပ္ပူတီတွေကိုတိုက်ခိုက်တပ်ဖြတ်တဲ့ကမ္ဘာအစိုးရဆောင်ဖိနှိပ်အုပ်ချုပ်သူကိုရင်ဆိုင်သွားမဲ့အမေရိကန်ရဲ့တန်နိထန်အသစ်ကိုတင်းနှင်းလာနေကပြောကြားလိုက်ပါတယ်။အီတလီနိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံကြီးဝန်ကြီးများဆွေးနွေးပွဲကိုတက်ရောက်နေတဲ့ဝန်ကြီးတလာဆန်ဟာဒုတိယကမ္ဘာစစ်တုန်းကအရသာ900ကျော်ကိုနာဇီတွေကတပ်ဖြတ်ခဲ့တဲ့တပ်စခန်ကျေးရွာမှာလွမ်းသူပန်းခွေချခဲ့ပါတယ်။လူပေါင်းဒါဇင်ပေါင်းများစွာသေဆုံးပြီးနောက်ထပ်ရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့ဆီးရီးယားအစိုးရရဲ့ဓာတုလက်နက်နဲ့ပြစ်ခတ်တိုက်ခတ်ခဲ့တဲ့လူရက်ကိုလက်တုံပြန်တဲ့အနေနဲ့အမေရိကန်ကဒုံးကျည်နဲ့ပြစ်ခတ်တိုက်ခတ်ခဲ့တဲ့ကိစ္စကိုဝန်ကြီးတလာဆန်ကရည်ညွှန်းပြောကြားလိုက်တာဖြစ်ပါတယ်။အခုတင်းနေပေပါနောက်ပိုင်းမှာရုရှားနိုင်ငံမော်စကိုမြို့ကိုသွားပြီးဆီးရီးယားသမ္မတဘာရှားအာဆတ်ကိုရုရှားကထောက်ပံ့ပေးနေတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံသားဝန်ကြီးစာဂျီလာဖရွန်နဲ့မဆွေးနွေးခင်ဝန်ကြီးတလာဆန်ဟာကမ္ဘာ့ဆက်မှုထိပ်သီးနိုင်ငံတွေကနိုင်ငံသားဝန်ကြီးတွေနဲ့ပထမဆုံးအကြိမ်တွေ့ဆုံပြီးအမေရိကန်ကစီးရီးယားပေါ်စီးရီးယားလက်တုံပြန်ခဲ့တဲ့ကိစ္စကိုထောက်ခံမှုရရှိရေးအတွက်ကြိုးပမ်းသွားမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်ရဲ့133ရောက်မြောက်တရားသူကြီးအဖြစ် Neil Gorsuch တနင်္လာနေ့ကကျန်းသစ်စာချိန်ဆခဲ့ပါတယ်။အင်ဂျီရောနှင်းစီချမ်းမြက်ခင်းပြင်မှာလုပ်ခဲ့တဲ့ကျန်းချိန်ပွဲမှာတရားသူကြီးသစ် Gorsuch ကအမေရိကန်ရဲ့ဖွဲ့စည်းပုံနဲ့ဥပဒေတွေကိုအတက်နိုင်ဆုံးသစ္စာရှိရှိဆောင်ထင်းကာကွယ်သွားမယ်လို့ကတိပြုခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်း Mr. Gorsuch ဟာ American ဖွဲ့စည်းပုံနဲ့မကအမေရိကန်နောက်မျိုးဆက်များစွာအထူးအကာအကွယ်ပေးမဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်မယ်လို့ယုံကြည်ကြောင်းပြောကြားခဲ့ပါတယ်။အသက်49နှစ်အရွယ် Conservative တရားသူကြီး Neil Gorsuch ကိုနိုင်ငံတော်တရားသူကြီးတရားရုံးချုပ်တရားသူကြီးတယောက်အဖြစ်ခန့်အပ်နိုင်မှုဟာသမ္မတဒေါ်နယ်ထရမ့်အတွက်ကြီးမားတဲ့နိုင်ငံရေးအရအောင်မြင်မှုကြီးတစ်ခုဖြစ်ပါတယ်။လွန်ခဲ့တဲ့14လကတရားသူကြီး Antonin Scalia ကွယ်လွန်သွားပြီးခဲ့တဲ့ကအခုမှတရားသူကြီးသစ်ကိုအစားထိုးခန့်အပ်နိုင်တာလည်းဖြစ်ပါတယ်။ရာသက်ပံတရားသူကြီး၉ယောက်နဲ့ဖွဲ့စည်းထားတဲ့ American ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှာအခုဆိုရင် Conservative တရားသူကြီး၅ယောက် Liberal တရားသူကြီး၄ယောက်ဖြစ်သွားပြီးမို့ Conservative တွေဘက်ကတမဲအသားဖြစ်သွားပါတယ်ရှင်
။ California ပြည်နယ်အတွင်းကမူလာရန်ကြောင့်တစ်ခုမှတနက်နဲ့ပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်လူကြီး2ဦးသေဆုံးပြီးကျောင်းသား2ဦးလည်းပြင်းထန်စွာဒဏ်ရာရသွားခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ San Bernardino မြို့မှာရှိတဲ့ North Park Elementary ចောင်းက សាទិន ចောင်းလေးကိုအမျိုးသားတအူးတနင်္လာနေ့ကဝင်ရောက်ခဲ့ပြီးအတန်းထဲမှာရှိတဲ့ចောင်းဆရာမတူးကိုတနင်္လာနေ့ပြစ်တတ်ပြီးသူ့ကိုယ်သူလည်းတနင်္လာနေ့ပြစ်တတ်သွားခဲ့တယ်လို့အာနာပိုင်နေ့ကပြောပါတယ်။ဒဏ်ရာရသွားတဲ့ចောင်းသားနှစ်ဦးကိုတော့တနင်္လာသမားကပြစ်မှတ်ထားခဲ့ပုံမရဘူးလို့လည်းအာနာပိုင်နေ့ကပြောပါတယ်။ဒီဖြစ်ရဟာလှုပ်ကြံတက်ဖြတ်ပြီးတေချောင်းကြံစီတဲ့ဖြစ်ရလို့ယူဆ ပြောပါတယ
် UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလှိုင်းလက်မီတာ190 kHz 1509ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာတရုတ်ရဲ့အငင်းပွားစရာမြစ်ဆုံရေကာတာနဲ့ပတ်သက်လို့နှစ်ဖက်ကြားသဘောတူညီမှုရရှိထားပြီလို့တရုတ်အစိုးရဘက်ကပြောကြားလိုက်ပါတယ်။ဘေကျင်းမြို့တော်မှာရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်နဲ့တရုတ်သမ္မတရှီဂျင်းပင်တရုတ်ဝန်ကြီးချုပ်လီကေချောင်းတို့နဲ့တနင်္လာနေ့ကတွေ့ဆုံအပြီးမှာတရုတ်နိုင်ငံသားရဲ့ဒုတိယဝန်ကြီးလျူဇန်မင်းကမြစ်ဆုံကိစ္စနဲ့ပတ်သက်လို့နှစ်ဖက်ကြားအခြေခံသဘောတူညီမှုတွေရရှိထားပြီလို့ပြောကြားခဲ့တာဖြစ်ပါတယ်။၅နှစ်ကျော်၆နှစ်နီးပါးလောက်ရပ်ဆိုင်းထားတဲ့မြစ်ဆုံရေကာတာဆောက်လုပ်မှုနဲ့ပတ်သက်လို့နှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့အထောက်အကူပြုမယ်။နှစ်နိုင်ငံလုံးအတွက်မနစ်နာစီမဲ့တင့်တော်တဲ့နည်းလမ်းကိုရွေးချယ်ဖို့နှစ်ဖက်လုံးသဘောတူခဲ့ကြတယ်လို့တရုတ်ဒုတိယဝန်ကြီးလျူဇန်မင်းကသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒါပေမဲ့နှစ်ဖက်လုံးအကျိုးရှိစေမဲ့ဘလို့သဘောတူညီမှုမျိုးလဲဆိုတာကိုတော့သူကရှင်းပြခဲ့ခြင်းမရှိပါဘူး။မြန်မာနဲ့တရုတ်နိုင်ငံကြားမှာရေနံပိုက်လိုင်းအသုံးပြုခွင့်အပါအဝင်သဘောတူညီချက်ပေါင်း၉ခုကိုတနင်္လာနေ့တုန်းကပဲလက်မှတ်ရေးထိုးခဲ့ပါတယ်။တရုတ်နိုင်ငံကို၆ရက်ကြာတွားရောက်နေတဲ့သမ္မတဦးထင်ကျော်ရဲ့ခီးစဉ်ကတော့ဒီကနေ့ဧပြီလ၁၇ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။မေလာတဲ့ကြရင်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ရှင်။
UWSA ဝါပြည်သစ်စီညညရေးတပ်ဖွဲ့ရဲ့လာချိုဆက်ဆံရေးရုံးကိုဧပြီလ18ရက်နေ့မှာဒေသခံရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေရမှာထောင်နဲ့ချီတဲ့စနက်တန်တွေအပါအဝင်ခရမ်းအချို့ကိုတင်းစီရမိခဲ့တယ်လို့မြန်မာသမ္မတရုံးကပြောပါတယ် UWSA လာချိုဆက်ဆံရေးရုံးကစီးပွားရေးဒုတိယတာဝန်ခံအာဟောင်ကသူစနီးတဲ့စကားများရာကဧပြီလ9ရက်နေ့ညကတောင်ကြီးမြို့ဖျားပြူရက်ွက်မှာတင်းနှက်ပြစ်ပေါက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာဆက်ဆံရေးရုံးကိုဝင်ရောက်ရှာဖွေခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်မှာ UWSA အဖွဲ့ရဲ့ဆက်ဆံရေးရုံးတွေကိုတန်ရန်နဲ့လာရှိုးနှမြို့မှာသာဖွင့်ထားတာဖြစ်ပါတယ်။ UWSA အဖွဲ့ကတော့လာရှိုးဆက်ဆံရေးရုံးကိုဝင်ရောက်ရှာဖွေတဲ့မြန်မာအာဏာပိုင်တွေရဲ့လုပ်ရဟာဥပဒေနဲ့မကန့်ညီပဲ UWSA လာရှိုးဆက်ဆံရေးရုံးတာဝန်ခံမရှိချိန်မှာအတင်းအဓမ္မရဲ့ချိုးပြီးတရားမဝင်ရှာဖွေခဲ့ခြင်းဖြစ်တာကြောင့်ပြင်းထန်စွာကန့်ကွက်တယ်လို့အေပြည်လ၉ရက်နေ့ရက်စွဲနဲ့မြန်မာအစိုးရထံပြဖို့တဲ့ကြီးညာချက်မှာဖော်ပြထားပါတယ် UWSA သွေးစွညညရေးတပ်ဖွဲ့ဟာ1988ခုနှစ်နောက်ပိုင်းဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်လာခဲ့တဲ့လက်နက်ကိုင်အဖွဲ့ဖြစ်ပြီး89ခုနှစ်နောက်ပိုင်းမှာအရင်စစ်အစိုးရနဝတလက်ထက်မှာအပြည့်ရငင်းကြံရေးရယူခဲ့တဲ့အဖွဲ့ဖြစ်ပါတယ်
2018ခုနှစ် AFC အာရှဖလားအမျိုးသမီးဘိုလ်လူပွဲတက်နိုင်ဖို့အောက်စုဒီရဲ့နောက်ဆုံးပွဲစဉ်အဖြစ်မြန်မာအသင်းနဲ့ဗီယက်နမ်အသင်းတို့ဒီကနေ့ဧပြီလ17ရက်နေ့မှာကစားကြမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဗီယက်နမ်လူငယ်ဘောလုံးတင်ဒန်းကွင်း YFTC မှာဒေသစံတော်ချိန်ညနေ6နာရီမှာပွဲဆမှာပါ။အောက်စုဒီပွဲစဉ်တွေမှာဂိုးအများဆုံးသွင်းထားနိုင်တဲ့ဗီယက်နမ်အသင်းအနေနဲ့မြန်မာအသင်းနဲ့တရေကြတာနဲ့ကိုဘိုလ်လူပွဲတက်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့အောက်စုစရာမှာဗီယက်နမ်နဲ့ကိုးမတ်ချင်းတူနေတဲ့မြန်မာအသင်းကတော့အနိုင်ရမှဘိုလ်လူပွဲတက်နိုင်မှာဖြစ်ပါတယ်မြန်မာနဲ့ဗီယက်နမ်အမျိုးသမီးအသင်းနှစ်ခုကြားဒီကနေ့ပွဲဟာ၄နှစ်အတွင်းမှာ6ကြိမ်မြောက်ကစားကြတဲ့ပွဲပါပြီးခဲ့တဲ့ပွဲတိုင်းမှာတော့ဗီယက်နမ်အသင်းကမြန်မာအသင်းကိုအနိုင်ရထားပါတယ်ရှင
်နယူးယောက်ပြည်နယ်အတွင်းကအလဲအလတ်နဲ့အောက်ခြေဝင်ငွေရှိတဲ့ကျောင်းသားတွေအနေနဲ့နယူးယောက်မြို့တက္ကသိုလ် CUNY နဲ့နယူးယောက်ပြည်နယ်တက္ကသိုလ် SUNY တို့မှာအခမဲ့ကျောင်းတက်ခွင့်ရမယ်အဆိုပြုချက်ကိုပြည်နယ်လွတ်တော်အမတ်တွေကအတည်ပြုပေးလိုက်ပါတယ်SLCR Scholarship Program အစီအမံပညာသင်ထောက်ပံ့ရေးအစီအစဉ်လို့မြည်ပေးထားတဲ့ဒီအစီအစဉ်သစ်ဟာတနင်္ဂနွေနေ့ကအတည်ပြုပေးလိုက်တဲ့2018ခုနှစ်ပြည်နယ်ဘတ်ဂျက်ထဲမှာထည့်သွင်းထားခြင်းအရာဖြစ်ပေါ်လာတာပါ2018ခုနှစ်နှစ်ဦးရာသီပညာသင်နှစ်မှာစတင်မဲ့အစီအစဉ်အရာဒေါ်လာဝင်မိသားစုတစ်ခုအတွင်းဒေါ်လာဝင်ငွေ3000အောက်ရှိသူတွေအနေနဲ့အခမဲ့ပညာသင်ကြားခွင့်ရကြမှာဖြစ်ပါတယ
်
ထစ်တန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကုဇော်ဝင်းလှိုင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့တရုတ်မြန်မာနှစ်နိုင်ငံအရေးသတင်းလွှာကိုဆက်ပါမယ်တရုတ်သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့6ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့သမ္မတဦးထင်ကျော်နဲ့သမ္မတရှီကျင်းပင်တို့နှစ်ဦးဟာဧပြီလ10ရက်နေ့မနေ့ကရေနံပိုက်လိုင်းသဘောတူညီချက်အပါအဝင်သဘောတူညီချက်6ခုအတွက်လက်မှတ်ရေးထိုးပွဲကိုတက်ရောက်ခဲ့ကြပါတယ်မြစ်ဆုံဆဲကိစ္စနဲ့ပတ်သက်လို့ကတော့နှစ်ဦးနှစ်ဖက်အကျိုးရှိစေမဲ့သဘောတူညီချက်ရရှိခဲ့တဲ့အကြောင်းတရုတ်အစိုးရရဲ့တာဝန်ရှိသူတွေကပြောပါတယ်အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်နားဆင်ပါခင်ဗျာ
တရုတ်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးတွေတိုးမြင့်ဆောင်ရွက်ရေးယူရချက်နဲ့နိုင်ငံတော်သမ္မတဦးထင်ကျော်ဇနီးဒေါ်စုစုလင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံကိုဧပြီလ6ရက်နေ့ကရောက်ရှိသွားကြတာဖြစ်ပါတယ်ခီးစဉ်အစပိုင်းမှာတော့သမ္မတဦးထင်ကျော်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံအတွင်းကအရေးပါတဲ့နေရာတွေကိုတွားရောက်လေ့လာခဲ့ကြပါတယ်။မနေ့ဧပြီလ10ရက်နေ့မှာတော့သမ္မတဦးထင်ကျော်ကိုတရုတ်သမ္မတရှီကျင်းပင်ကနိုင်ငံတော်အခမ်းအနားနဲ့ကော်ဇော့နီခင်ကြိုဆိုခဲ့တာမှာမြန်မာကိုယ်စားလှယ်အဖွဲ့ကိုအခုလိုဖိတ်ကြားတဲ့အတွက်ကျေးဇူးတင်ကြောင်းသမ္မတဦးထင်ကျော်ကသမ္မတရှီကျင်းပင်ကိုပြောကြားခဲ့ပါတယ
်။တရုတ်ပြည်သမ္မတနိုင်ငံတော်ကိုဘေးစ်အစိုးရတပ်ဖွဲ့ရှီကျင်းပင်ရဲ့ပြည်ထောင်စုကိုအစိုးရနိုင်ငံအစိုးရကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။
တရုတ်သမ္မတရှီကျင်းပင်ကလည်းသမ္မတဦးထင်ကျော်ကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့နိုင်ငံနားလည်မှုစာချုပ်လာတွေကိုလက်မှတ်ရေးထိုးပွဲကိုခေါင်းဆောင်နှစ်ဦးတက်ရောက်ခဲ့ကြပါတယ်။နိုင်ငံသဘောတူညီမှုရရှိပြီး2009ခုနှစ်မှာစတင်ခဲ့တဲ့ရခိုင်ပြည်နယ်ကြောက်ဖြူမဒေးကျွန်းမှာရှိတဲ့ရင်းနှီးစီမံကိန်းကနေတရုတ်နိုင်ငံကုမျိုးမျိုးအထိဖောက်လုပ်နေတဲ့ရင်းနှံစိမ့်ပိုက်လိုင်းစီမံကိန်းအများဆုံးအကောင့်တွေဖော်နိုင်ရေးအတွက်နိုင်ငံသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြောင်းအဲဒီလက်မှတ်ရေးထိုးပွဲအပြီးမှာတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလူဇန်မင်းကပေကျင်းမြို့မှာတရင်တောက်တွေကိုပြောကြားပါတယ
်။应该说刚刚在签署的九个协议里边包括全签署的这个中缅石油管道协议。
တရုတ်မြန်မာရေနံပိုက်လိုင်းတိဆောက်ရေးအပါအဝင်သဘောတူညီချက်၉ခုကိုအခုပဲလက်မှတ်ရေးထိုးလိုက်ပါတယ်။တရုတ်မြန်မာရေနံပိုက်လိုင်းဟာတချို့နေရာတွေကတော့တိဆောက်ပြီးနေပါပြီ။ကုမင်းမြို့နီးမှာတရုတ်အစိုးရကရေနံချက်ဆက်ယုံတိဆောက်ပြီးပါပြီ။ရေနံပိုက်လိုင်းကိစ္စနဲ့ပတ်သက်လို့လည်းနှစ်ဖက်အပြန်အလှန်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဆောင်နေခဲ့ကြပါတယ်။လက်မှတ်ထိုးပြီးတာနဲ့ဒီပိုက်လိုင်းကနေရေနံတွေအလင်းမြန်တင်ပို့တော့မှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မကွေးနဲ့မန္တလေးတိုင်းဒေသကြီးတွေအပြင်ချမ်းပြည်နယ်အတွင်းကလားရှိုးနဲ့မူဆယ်မြို့တို့ကိုဖြတ်ပြီးယူနန်ပြည်နယ်အတွင်းကကုမင်းမြို့အထိတည်ဆောင်ပေးမဲ့ဒီပိုက်လိုင်းစီမံကိန်းကြောင့်ပိုက်လိုင်းတည်ဆောက်မဲ့လမ်းတစ်လျှောက်မှာနေထိုင်ကြတဲ့မြန်မာနိုင်ငံအတွင်းကဒေသခံတွေသူတို့နေရာတွေကနေစွန့်ခွာပေးခဲ့ကြရပါတယ်။အခုလိုတရုတ်နဲ့မြန်မာနိုင်ငံကြားရေနံပိုက်လိုင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးလာခြင်းအပြင်မိုင်480နီးပါးရှည်လျားတဲ့ရေနံပိုင်လိုင်းကနေတရားဝင်ရေနံတင်ပို့မှုတွေစတင်လှုပ်ဆောင်နိုင်တော့မှာဖြစ်ပါတယ်။အမေရိကန်ဒေါ်လာ 1.5 ဘီလီယံအကုန်ချခံတိဆောက်ပြီးစီးပြီးမှနှစ်နှစ်လောက်ဒီအတိုင်းရထားခဲ့ရတဲ့ဒီရေနံပိုင်လိုင်းကနေတရုတ်နိုင်ငံကလိုအပ်တဲ့ရေနံတွေကိုတင်ပို့ပေးနိုင်မှာဖြစ်ပါတယ်။အာဖရိကနဲ့အရှေ့အလယ်ပိုင်းကနေတရုတ်ပြည်ကိုတင်ပို့မဲ့ရေနံတွေကိုမလက်ကရေလက်ကြားကိုဖြတ်ဆရာမလို့တော့ပဲကြောက်ဖြူရေနဲ့စီမံကိန်းကနေမြန်မာနိုင်ငံကိုဖြတ်ပြီးတရုတ်နိုင်ငံကိုဖြန့်လန်းကနေတင်ပို့တာဖြစ်တာကြောင့်တရုတ်အစိုးရအတွက်အချိန်နဲ့ကုန်ကျစရိတ်အများကြီးတက်တာစေမှာဖြစ်ပါတယ်။ဒီရေနံပိုက်လိုင်းတိဆောက်မှုလုပ်ငန်းမှာအရင်းအနှီးဝေစုအဖြစ်တရုတ်အစိုးရလက်အောက်ခံအရှေ့တောင်အာရှရေနံစိမ့်ပိုက်လိုင်းကုမ္ပဏီလီမိတက် C-Corp က 50.900 ခန်းနှုန်းမြန်မာအစိုးရ MOGE က 49.100 ခန်းနှုန်းပိုင်ဆိုင်တာဖြစ်ပါတယ်။သမ္မတဦးသိန်းစိန်လက်ထက်2012ခုနှစ်ကရဆိုင်ထားခဲ့တဲ့အမေရိကန်ဒေါ်လာ 3.6 ဘီလီယံကုန်ချခံတိဆောက်မဲ့မြစ်ဆုံဆယ်ရေအားလျက်စစ်စီမံကိန်းနဲ့ပတ်သက်လို့တော့တရုတ်နဲ့မြန်မာနိုင်ငံအကျိုးရှိစေမဲ့သဘောတူညီချက်ရရှိခဲ့တယ်ဆိုတာကလွဲလို့သဘောတူညီချက်အသေးစိတ်ကိုဒုတိယနိုင်ငံသားရေးဝန်ကြီးလူဇံမင်းကပြောကြားခဲ့ခြင်းမရှိပါဘူ
းမြန်မာတော့အကြီးပန်းတာဆန်ကွန်ရှင်ယူဆောင်ဖန်တို့ပြန်ချတဲ့ကွန်ထွန်တဲ့ကြီးကြီးရောင်းဝကျိုးဆို
မြစ်ဆုံဆယ်ကိစ္စနဲ့ပတ်သက်လို့ကတော့နှစ်နိုင်ငံကြားတူညီတဲ့သဘောဆန္ဒတွေရှိထားကြတာနဲ့အညီအခြေခံသဘောတူညီချက်ရရှိခဲ့ပါတယ်မြစ်ဆုံဆဲစီမံကိန်းကိုရပ်ဆိုင်ထားခဲ့တာကုဆိုရင်9နှစ်ကျော်6နှစ်နီးပါးရှိသွားပါပြီ။နှစ်နိုင်ငံဆက်ဆံရေးကိုအထောက်အကူပြုစေမဲ့နှစ်ဦးနှစ်ဖက်အကျိုးရှိစေမဲ့တင့်တော်တဲ့သဘောတူညီချက်ချမှတ်တင်ပါတယ်
။မြစ်ဆုံဆဲတည်ဆောက်မဲ့စီမံကိန်းကိုတရုတ်နဲ့မြန်မာအကြားအကျိုးတူနားလည်မှုရယူပြီးဖျက်သိမ်းတော့မဲ့အလားအလာရှိနေကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ကချင်ချင်းကြီးရေးကွန်ရက်ကဒေါက်ခွန်ကြာကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပြပါတယ
်။ဆယ်မိနစ်တုန်းကစပါဒီယူနန်ကိုတွားလည်ခဲ့ပါတယ်၊စီးပီးအယူနန်တက်တော့တွေ့ခဲ့ပါတယ်။အဲ့ချင်းကြီးကနေစူးစားနေတာကတော့ဒီနိုင်ငံရေးရဖြစ်ရှင်ဖို့နဲ့စီးပွားရေးရဖြစ်ရှင်ဖို့လို့ပြောတာဖြစ်တယ်ပေါ့အဲ့တော့အကယ်၍ပြအခုလောလောဆယ်တရားကိုနိုင်ငံရေးရဖြစ်ရှင်နေဆိုရင်တရားကိုဘယ်လိုနည်းနဲ့ဖြစ်ရှင်တယ်လဲဆိုတော့ကျမတို့အတွက်အင်တာဆုံးရင်ပါလေဘာဖြစ်လို့လဲဆိုရင်မြစ်ဆုံဆယ်ကို ရဆိုင်လိုက်ပြီးတခြားတစ်ခုခုကိုအစားထိုးတာဒါမှမဟုတ်လို့ရှိရင်နိုင်ငံသားတွေအတွက်မြေဆောင်လိုမျိုးပဲတံပိုးရှိပြီးမှအရေးကြီးတဲ့ကိစ္စတစ်ခုခုနဲ့လဲလှယ်လိုက်နေပါတယ်။ဒုတိယတစ်ခုအနေနဲ့ကျတော့ဒီအခုမြေဆောင်မလုပ်တဲ့အတွက်ကြောင့်ပဲဖြစ်ခြားတစ်ခုခုကြောင့်ဒီနိုင်ငံသားတွေမတည်ရနဲ့နောက်ထပ်တလူတိုင်းစိတ်ချပေးတာမျိုးတော့မလုပ်တင်တော့ဘူးလို့ယူဆတယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီလိုမျိုးလုပ်လို့ရှိရင်အကယ်၍များတိုင်းလူပြည်သားတွေလိုအပ်တာနဲ့လူချင်တာနဲ့မကိုက်နိုင်ဘူးဆိုရင်အခုမြေဆောင်ဆက်လို့ပဲနောက်တစ်ခါပြန်ဆောင်ရမှာပြန်ကြုံရမှာဖြစ်ပါလိမ့်မယ်။
နိုင်ငံတော်သမ္မတဦးတင်ချောင်ဟာတရုတ်နိုင်ငံမှာရှိနေစဉ်အတွင်းသမ္မတရှီကျင်းပင်အပြင်ဝန်ကြီးချုပ်လီခတ်ချန်အပါအဝင်တခြားအစိုးရအရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံမှုတွေအတွင်းနိုင်ငံပေါင်းများစွာပါဝင်မဲ့တရုတ်နိုင်ငံရဲ့ပိုလမကြီးနဲ့ခါပတ်လမကြီးတိဆောက်မှုစီမံကိန်းတွေမှာမြန်မာနိုင်ငံပါဝင်ရေးကိစ္စအဓိကထားဆွေးနွေးနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်။အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းလွှာတဲ့ပုဂ္ဂိုလ်ဆက်ပါမယ်။ဒီအပိုင်းအတွင်းထိုင်းမြန်မာနယ်စပ်မင်းဆောင်မျိုးကနေတစ်ဆင့်တကြံကာလနေရက်ပြန်မြန်မာတချို့ဟာနိုင်ငံကူးလက်မှတ်တွေမှာဗီဇာတက်တန်းကုန်ဆုံးနေကြတယ်။အလဲဗီဇာနဲ့လာပြီးတော့အလွတ်လွတ်ခွင့်လက်မှတ်မရှိကြတယ်အထောက်ထားလက်မှတ်မပြည့်စုံတာတွေကြောင့်ဒဏ်ငွေတက်ရိုက်ခံရပြီးတော့ပြည်ဝင်ခွင့်နှစ်နှစ်ကနေ၅နှစ်အထိပိတ်ခံရတာတွေနဲ့ကြုံနေရပါတယ်အကြောင်းစုံကို VOE သတင်းတောက်မအေးမှာကသတင်းပေးပို့ထားတာကိုနားဆင်ကြည့်ပါခင်ဗျာ
ထိုင်းနိုင်ငံမှာအလုလာလုံနေကြတဲ့ရွှေပြောင်းမြန်မာအလုသမားတွေဟာကြံကြံကာလအတွင်းနေရပြန်တဲ့အခါမှာသူတို့ကင်ဆောင်ထားတဲ့နိုင်ငံကူးလက်မှတ်အမျိုးအစားအထောက်ထားလိုအပ်ချက်တွေပေါ်မူတည်ပြီးနေဆက်စစ်ဆေးရေးဂိတ်ကနေဖမ်းဆီးမှုတွေကိုဒီရက်ပိုင်းတွေမှာကြုံနေကြရတာပါကြံကြံကိုပြန်ညတဲ့မြန်မာရွှေပြောင်းလို့သမားတချို့ကိုဖမ်းဆီးစစ်ဆေးပြီးတရားရုံးတင်ဒဏ်ငွေရိုက်ခါထိုင်းပြည်ရဲ့ဝန်ကြီးဌာနကနေပြည်ဝင်ခွင့်ပိတ်ပင်တာတွေကိုလုပ်တာခံခဲ့ရကြောင်းမြန်မာနိုင်ငံသားတဦးကပြောပြပါတယ်
။ငါအပြင်နဲ့၄ယောက်ကိုထိုင်းနိုင်ငံပြည်ဝင်ခွင့်ပိတ်လိုက်တာပေါ့ဗျာ။ငါနဲ့ပိတ်လိုက်တယ်။တကယ်တော့ပြည်ကျင်းနဲ့ထွက်ရမယ်မဟုတ်လား။ပြည်ကျင်းမရဘူး။ပြည်ဝင်နဲ့ပဲပိတ်တယ်။အဲ့ဒါတွေဝတ်ပါမင်းမရဘူး။နောက်လည်းအဲ့ဒီ PV တွေကနောက်ထပ်ရှေ့ဆက်ပြီးတော့အဲ့လိုပြည်ဝင်ခွင့်ပိတ်ခံရမယ့်လူတွေအများကြီးရှိပါတယ်ခင်ဗျ။ကလေးတွေကသူကပြန်လဲဖြစ်တယ်၊ဗာပြစ်လဲပြန်ကျင်ရတယ်ပေါ့နော်။သူကအဲ့ဒါဆိုတော့ပတ်စပို့လည်းရကျင်ရတာပေါ့နော်။ပတ်စပို့ရှိရင်ပါကောင်းတယ်ပေါ့။သွားလို့ရလည်းရတယ်။ဒီဘတ်ကတ်ဆိုရင်တော့သူကကျောင်းနေကြီးကတ်တာလာရှိတာဟုတ်ပတ်စပို့ရကျင်စောနဲ့လူတွေကအဲပွဲစားတွေနောက်ပါကုန်တာပေါ့ဒါဆိုပတ်စပို့ရရပြီ PV ဖြစ်ဖြစ် PG ဖြစ်ဖြစ် PV လည်းသူတို့ကမသိဘူး PG လည်းသူတို့မသိဘူးသူစောက်တယ်မှာဗီဇာရသွားတာကိုသူကပီတိဖြစ်နေတာလေ
PV ဆိုတဲ့နိုင်ငံကူးလက်မှတ်ကတော့အလဲဗီဇာနဲ့လာတဲ့သူတွေကင်ဆောင်တဲ့နိုင်ငံကူးလက်မှတ်ဖြစ်ပြီး PG ကတော့အလုပ်လုပ်ခွင့်ဗီဇာနဲ့လာကြသူတွေဖြစ်ပါတယ်ပွဲစားတွေကအလုပ်သမားတွေကိုအလဲဗီဇာတွေနဲ့ခေါ်လာကြပြီးလုပ်ငန်းခွင်တွေကိုပို့လိုက်ကြတာကြောင့်နိုင်ငံကူးလက်မှတ်မှာဗီဇာတက်တန်းကုန်သွားကြသူတွေလည်းရှိနေတာပါတချို့ကတော့ထိုင်းနိုင်ငံကလုတ်ပေးတဲ့ပန်းရောင်ဘက်ကအလုပ်လုပ်ခွင့်လက်မှတ်လုထားသူတွေဟာပွဲစားတွေကနေတဆင့်နိုင်ငံကူးလက်မှတ်တွေကိုပြောင်းလဲလုပ်တဲ့အခါမှာလည်းဗီဇာတက်တန်းလိုအပ်ချက်တွေကိုနားမလည်တဲ့အတွက်အလုပ်လုပ်ခွင့်ဗီဇာမပါလာတဲ့ကြောင့်ဖမ်းဆီးခံရပြီးပြည်ဝင်ခွင့်ပိတ်ပင်တာတွေကိုကြုံခဲ့ရတယ်လို့လည်းဆိုပါတယ
်ဘက်ကစလုတ်ပေးတုန်းကဗီဇာ1 year ပါတယ်ဝက်ပမေက1 year ပါတယ်ခင်ဗျအဲ့တော့စာအုပ်နဲ့ချိန်လိုက်တဲ့အချိန်မှာဒီစာအုပ်တွေကိုလုံသမားတွေထင်တာဒီဘတ်ကတ်တွေဟာဟာဝက်ပမေကပါဝါလိမ့်မယ်လို့သူကထင်ပြီးတော့အခုလိုဖြစ်သွားတာခင်ဗျဘတ်ကတ်တွေမှာ1 year ရထားတယ်ဗီဇာထုတ်တဲ့အချိန်မှာဗီဇာထုတ်ပြီးတာနဲ့ဝက်ပမေလုံးရမလို့ဘူးတနေ့နေလို့ရတယ်ဆိုပြီးအဲ့လိုနေတာ
နောက်တစ်မျိုးကတော့ဗီဇာလည်းအပြည့်စုံရှိပေမဲ့လွှဲပြောင်းစာရွက်ဆိုတဲ့အထောက်အထားကိုမလုပ်ခဲ့တာကြောင့်လဲဖမ်းဆီးခံရပြီးနှစ်လိုက်ပြည်ဝင်ခွင့်ပိတ်ပင်တာကိုကြုံခဲ့ရတယ်လို့လည်းအလုသမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကကိုရဲမင်းကလည်းပြောပါတယ်
။ဟိုဝပမေလေးကိုကျွန်တော်ပတ်စပို့တွေပြောင်းထည့်ပြီဆိုတဲ့ဆာရွက်လေးတရားတန်လေးမလုပ်တဲ့အတွက်ဖမ်းတာ။၅နှစ်တို့၃နှစ်တို့မတူနှစ်တွေတော့မတူဘူးမယ
်။ထိုင်းနိုင်ငံတွင်းမှာအထောက်အထားလက်မှတ်တွေလုပ်တဲ့အခါမှာလက်စည်ကြောင်းစလုံးကိုလက်ပွေယူတာတွေဓာတ်ပုံမှတ်တမ်းတွေယူထားတာတွေကြောင့်ပြည်ဝင်ခွင့်ပိတ်ပင်ခံရတဲ့တက်တမ်းမပြည့်ခင်ထိုင်းနိုင်ငံမှာထပ်ပြီးအလုလာလုပ်ဖို့အတွက်တော့အခက်အခဲတွေရှိသွားပါပြီ။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလို့သမား3တန်းကနေ4တန်းလောက်ထိအလုလာလုပ်နေကြပြီးအထောက်အထားလက်မှတ်ကင်ဆောင်ထားသူတွေကတော့သိန်းကနန်းလောက်ပဲရှိကြပါတယ်ရှင်
။မအေးမှပြောပြသွားတော့ပါအခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုဆက်ပါမယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတစ်ဖြစ်လာတဲ့ Neil Gorsuch ဟာအမေရိကန်ဖွဲ့စည်းပုံဥပဒေတွေကိုစောင့်ထိန်ကာကွယ်သွားမယ်လို့ကတိပြုခဲ့ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာ14လကြာလစ်လပ်နေတဲ့တရားသူကြီးနေရာအတွက် Conservative တရားသူကြီးNeil Gorsuch ကတင်းလာနေမှာကြမ်းတစ်စာကျင်းဆိုပြီးတော့တာဝန်ယူခဲ့တာဖြစ်ပါတယ်။န Nangan or Tia Yonjo Makusu in conservative Tia Duji Naya, liberal Tia Duji Lea Pitwaimu, Jana Sumpia Muri Bobulu, Jotia Muri Shila Nemadale Suragu, Masumia Munga Suzi Timpia Valikna.
Colorado Pine Piranzu Yugan Tia Yonga Tia Duji, a third laser cone at you Neil Gossage Ha, American Piranzu Nangan or Tia Yonjo Yet, Tia the set Dong Yam Yau Tia Duji, Chilage Babi. America and Chaludoma, Pigate Taujaniga, Mayamiazuni, a deep future, Jaga, Bidet now, Ibrala say yet Nila Nirunga, Nanganotia Yonjo, the Aduji, Pier Neil Gossish, Gentisa, Jane Sogevare, Midazu when we need Tita, Janjain Wego, Tia Yonjo, Mamene, Sobanga, Loke Biro, Amyapi do Shimma, Pilo de Janjain Wego, Amburo Nancy Jam Yakimbi, Mahni Levanga, Chimbagevare, American Nanga Yima, Republican Rie, Chimare, Alna Mutta Kulo, Mianine, Nanganotia Yonjo, Diaduji, Kan Apuema, Tamara Donald Tramga, Tutamara Tatja, Yetia Dreama, Kulo, Kan and Nai Mutuet, Gonu Jang, Piojage Bari, Pidriet, Queen Yego, Gagwe, Samshaw Dabule, Tamara Tramga, Dijomare.
Justice Gorsuch, you are now entrusted with the sacred duty of defending our Constitution.
Tianduji Gossach and Nene, American Piranzu, Pazibongo, Gagwe, Sansuayame, Jimia Tetawongo, Yongjizwa, Pea Kangayababi, Amyomian Shibi, Pemelai, Nyatare, Tianduji Tia people, Ubede Takamope, Ubede Rene and Yitawan Tansambo, American Bidure Gorai, Turune Sine Kesarima, Turu go by Songpia Quenchi on Gagwe Bibo, American Tananga Longa, Myolin Tabare.
Nanganotia Yonjo, Diaduji Pilare, Mr. Gossish Kale, American Puezibo ne Ubrigo, Santain Gagwe, Dwabo, Gribu Gavare.
I will never forget that to whom much is given, much will be expected. And I promise you that I will do all my powers permit to be a faithful servant of the Constitution and laws.
Janobo Pialade Dawin Hab, Lau Chimare, Ditawingo, Jibu on Tansambu, Piolinjedi, Blom, Mimare, Surago, Janob Roma, Mi Tama Mubabu. Dinangae, Poisibo ne Uregu, a tanazon, Tissa cheese was something, Cagwe, Tomelu, Tissa, Puare.
Emuro Nancy Jam, the camping at Changing Wema, Tugo, Tissa, Time Bigger Dugaro, Nanganotia Yonjo, the Aduji, the Apiate, and the Nicanidi Pipare, Mr. Gossish, Shinipi Kazarunga, Mr. Ganedi Sima, Sayepine, Dawin, Tansange, Bubare. Akura Droniao, Nanganotia Yonjo, Matia, Duji, appear at two Dawin, Tansang Jayaro, Mapipare. Tia Yonjo Ma Murigo appear and Lanjana Regala, she the Dimba Ma Sadin do Ma Pibare. Nangano Dia Yonjo got some pier be a make a sari de ma. Goya in Shima, Lende Gai Sang Wim Pugwingo. American Puezibo, Dudia Pinsin Jetema, Tedem Matinga Sa. Lindu Zondwari and Mingla Bury Ma, Winsang Hu Babo, Siwaye Longanriga, Nimba Gwen Shimashi, Sare Gai Sari, Bawe Mare. Conservative Dia Duji Nayao. Liberal Dia Duji Liao Bare, Nangano Dia Yonjo Ma. Conservative Tripeka, the Met Tadabi Mo. As you know, Shimdo Namuso Pinide, Murigule, Pianle Jana, Sompia Nainelo, Nangaye Kek had a choga, Piovare. Shadaban Dia Duji, Goyamne, Puesitari, American Piranzu, Nangano Dia Yonjo Ma. Lungere de Nijoga. Conservative Dia Duji, Antonin Scali and Quello and Dabi Grega. Akuma Duniago, Dia Duji, Neil Gossage, Ne Sato Ka and Naina Piabare. Tamraham Barack Obama Letaga Sobugere, Liberal Dia Dujigo, Republican Miazu Ramutare Ludoma, Ka at them but then Swinuri Asena Miao Kebabu, Mr. Gossage Go, a Ted Ludoma, Mekwe a deep Unai at Dragule, Republican Miazu Ramutare at Ted Ludoma, Mekwe Sikango, Pinsinga Arava, Boma Apie, Nanganodia Yonjo Dia Duji appear at deep Unai Boadre, Taukan Me, Chauce, Lu Adava, Tabime, Democrat Ted Ludoma, Alunga, Gangwa Kerajao, May Chauce, Maya Nine at Dre, May Emia Ata Yan at deep Unai Lu, Sigango, Pingera, Pibari. Akura conservative Dia Duji Diago, Kan and Nami Pillo, Tamara Tramaro, Tuya Nangaye, Almia Muji, the Ku appear, Go Yu, Biosoni Bari, Tabime. Ubre Atama, Tamara Apa Awen Baduma Mashize Yabulo, Lodo Jana Burima, Mr. Gossage Ga Pyoja Tara Jao, Tuya Diayo Aso Pyadriga, Nangaye Emien Lua Mohu Balao Shi the Lesura, Sanji Yamelu Nangaye Lila Driga, Bioni Javarish.
Dagaro, American Pidanzuya Nangano Diayunju Dia Duji Ete Jao Masumyamo Pyopia Dora Pibare, Guru Vue Wino Dari Lesso, the Jan Ju Titishin the Bonet Pyobi Bibame, Nasin Javakna.
Thank you. မယ်ရီပြောပါသည်ချွေမမျိုးမပေးလျံဘူးယာဩမွေငါမျိုးမလာပြီလေစင်ကြမယ်ရီပြောပါသည်ချွေမမျိုးမပေးလျံဘူးယာဩမွေငါမျိုးမလာပြီလေဒီချိန်ဒီကားချွေဝါမည်လာချောစုရာတူတည်ရာပြေစတုမာပုံတောင်းချမယ်ထင်တယ်လေးမမျိုးသူတွေအလှဆုံးပြီဒီချိန်ဒီခါရွှေဝါမြေအလှချောစုရာတူတည်တာပြေစတုမာပုံတောင်းချမယ်ထင်တယ်လေးမမျိုးသူတွေအလှဆုံးပြီချင်းချင်းသလို့ဆိုပါစေအမကြီးတို့ရေချင်းချင်းသလို့ဆိုပါစေညီမလေးတို့ရေချင်းချင်းသလို့ဆိုပါစေညီမလေးတို့ရေချင်းချင်းသလို့ဆိုပါစေညီမလေးတို့ရေအပြုံးနဲ့မပြတ်ပါစိတ်လဲရှိရှိလောင်းတော်လေးခွေခင်မင်းလူလုံးမေဒီလိုပဲမြဲတွေ့နေခါနှွေးဦးအပန်းပြေအတီးကောင်းနဲ့ကပါခင်ရေ
ဒါကတော့စူရောဇဝန်းနဲ့ရန်အောင်တို့တင်ဆက်ထားတဲ့ရွှေဝါမြေတည်တည်ခြင်းကိုနားဆင်ကြရတာဖြစ်ပါတယ်။မကြခင်ရောက်ရှိတော်မူအတာတကြံကာလမှာပျော်ရွှင်ချမ်းမြေ့ပါစေ။အခုဆိုရင် VOE မြန်မာပိုင်းအစီအစဉ်ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနဲ့ခင်ဗျာအခုဆိုရင်မြန်မာစံတော်ကြီး6နိုင်ခွဲရှိပါပြီ။ခုနားဆင်နေကြရတာတော့ VOE မြန်မာပိုင်းရဲ့အင်ကာနေမနဲ့ထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49ရို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလတ်မီတာ190 kHz 1509တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမယ့်အထက်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ဒီအစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
တမ9450ကျော်ပေါ့နော်9450လောက်အလောက်ရှိတယ်ပေါ့တော့အဲ့ဒါဒီဟိုအဲ့ဒါဒီဘလို့တုံးတော့ဘာလို့တရုံစုံစစ်စည်းတဲ့အခါမှာဒါဒီက
တကယ်ပတ်စင်စီးပွားရေးခန္ဓာမှာနားဆင်ကြမှာဖြစ်ပါတယ်အဲ့ဒါပြင်သူတာဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုတင်ပြပေးပါမှာခင်ဗျာအရင်ဆုံးတင်ပြပေးခြင်းတာကတော့ frontiermyanmar.net online စာတော်မှာစောင်းမရှင်စီသူအောင်မြင့်ရေးသားထားတဲ့စောင်းမဖြစ်ပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့မြောက်ဖက်ချမ်းနယ်စပ်တစ်ချောက်မှာဖြစ်ပွားခဲ့တဲ့ပြည်ပခန့်တွေတမိုင်းနဲ့ချီပြီးတော့ပါဝင်ပတ်သက်ခဲ့တယ်လို့တိုက်ပွဲတွေရက်စဲသွားအောင်အကူအညီပေးဖို့လည်းတာဝန်ရှိတယ်ဆိုပြီးတော့ရေးသားထားပါတယ်မလ၈ရက်နေ့တုန်းတရုတ်ကွန်မြူနစ်ပါတီရဲ့အာဘော်သတင်းစာဖြစ်တဲ့ The Global Times ရဲ့စောင်းမတစ်ပုဒ်မှာ2014ခုနှစ်ကယူကရိန်းမှာခရိုင်းမီးယားဒေသကိုရုရှားကဝင်ရောက်သိမ်းပိုက်တယ်လို့မျိုးမြန်မာနိုင်ငံရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရကိုးကန့်ဒေသမှာတရုတ်ကဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးဆိုပြီးတော့ရေးသားခဲ့ပါတယ်။ဒီဆောင်မဟာ MNDAA လို့ခေါ်တဲ့ကိုးကန့်စစ်တပ်ကဒေသတွင်းလောက်ကန်မြို့ကိုဝင်ရောက်တိုက်ခိုက်စီးနင်းခဲ့ပြီးတော့မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနှစ်ရက်ကြာမှဖော်ပြလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာအဓိကကျတဲ့ယင်းနီးမြုပ်နှံသူဖြစ်နေပြီဖြစ်တယ်လို့ကုံတွယ်ဘက်နိုင်ငံလည်းဖြစ်နေပါပြီ။ဒီချိန်ထဲမှာပဲမြန်မာအစိုးရနဲ့အပြည့်ရလက်မှတ်ရေးထိုးထားသူတွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းဆက်ဆံနေပြီးတော့တစ်တေကြောက်စိမ့်နေတဘာဝတရားဇာတတွေကိုအဲ့ဒီနေမြေတွေကနေတင်သွင်းနေပါတယ်တရုတ်အနေနဲ့နှစ်နိုင်ငံနယ်စပ်ဒေသညင်းညမ်းပြီးတော့တည်ငြိမ်မှုရရှိဖို့လိုလားနေပါတယ်နှစ်နိုင်ငံနယ်စပ်ဒေသမှာလက်နက်ကင်ပြည်ပခန့်တွေအဆုံးသတ်စေရေးအတွက်လှုပ်ဆောင်ပေးဖို့ဆိုတာတရုတ်အတွက်ရှောင်လွှဲလို့မရတဲ့တာဝန်တရားဖြစ်တယ်လို့ရေးသားထားပါတယ်ဆက်လက်ပြီးတော့တင်ပြပေးခြင်းတာကတော့တရုတ်နိုင်ငံတို့ The Global Times စာဆောင်မှာဟူဝေဂျီယာရေးသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့မှောင်ခိုလုပ်ငန်းတိုက်ဖြတ်ရေးကိုအားပေးတင်ပြီးတော့ဂေဟစီးပွားရေးဗေဒဆက်ဆက်မှုကိုအထောက်အကူပေးတဲ့အကြောင်းရေးသားထားတာပါမြန်မာနိုင်ငံရဲ့အရေးပါတဲ့ထုတ်ကုန်တစ်မျိုးဖြစ်တဲ့ကြောက်စိမ့်ဈေးကွက်မှာမြန်မာကြောက်စိမ့်မိုင်းတွေကိုတဘာဝပတ်ဝန်းကျင်ထိခိုက်စေလောက်အောင်အတိုင်းအဆမရှိထုတ်လုပ်နေတဲ့မှောင်ခိုတင်ပို့နေတဲ့ဖြစ်ရမျိုးမဖြစ်စေအောင်တရုတ်နိုင်ငံကပါဝင်ဆောင်ရွက်တယ်လို့ရေးသားထားပါတယ်မြန်မာနိုင်ငံရဲ့ကြောက်စိမ့်ထုတ်လုပ်မှုဟာ2014ခုနှစ်တနှစ်တည်းအတွင်းမှာတင်31ဘီလီယံဒေါ်လာတောင်ရှိခဲ့ပြီးတော့တန်ဘီရဲ့အတရင်ကုန်ထုတ်လုပ်မှုပမာဏရဲ့ထက်ဝက်နီးပါးရှိခဲ့တယ်လို့ဗြိတိန်နိုင်ငံအခြေစိုက်တဲ့ Global Witness အဖွဲ့ကြီးကထုတ်ပြန်ခဲ့ဘူးပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့ကြောက်စိမ့်ထုတ်လုပ်မှုအကျိုးမြတ်ဟာနိုင်ငံအတွက်တိတ်ပြီးတော့အကျိုးမရှိခဲ့ပါဘူး။ဘာကြောင့်လဲဆိုတော့မှန်ခိုလုပ်ငန်းတွေဝင်ငွေခဝါချမှုတွေအဂတိလိုက်စားမှုတွေနဲ့ရောထွေးနေလို့ဖြစ်တယ်လို့ထောက်ပြထားပါတယ်။ကြောက်စိမ့်အဓိကထွက်တဲ့တရုတ်မြန်မာနယ်စပ်တစ်ချောက်မှာနိုင်ငံစလုံးကကြောက်မှောင်ခုပပြအောင်မကြိုးပမ်းခဲ့ကြဘူးလို့လည်းရေးသားထားပါတယ်။တမရဦးထင်ကျော်တရုတ်နိုင်ငံကိုရောက်ရှိနေစဉ်အတွင်းရှင်းဟွာသတင်းဌာနရဲ့ရေးသားဖော်ပြချက်ထက်မှာတရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့နိုင်ငံနယ်စပ်အေဂျင့်တည်ငြိမ်မှုရှိအောင်မြန်မာအစိုးရနဲ့အတူဆောင်ရွက်သွားမယ်။ဒေသတွင်းကလက်နက်ကင်အဖွဲ့တွေရဲ့ဝင်ငွေရပောက်ရလန်းဖြစ်တဲ့မြန်မာကြောက်စိမ့်တရားမဝင်ကူးတန်းရောင်းဝယ်နေတဲ့ကိစ္စကိုတိုက်ဖြတ်ချေမှုန်းမယ်လို့ရေးသားထားပါတယ်။
တာကူးတဲ့နှစ်တကူးတဲ့အချိန်ကြာရောက်ပါတော့မယ်ဒီနှစ်အတာတကြံမှာပြည်သူတွေနားယူနေတဲ့တကြံတချင်းတွေခစ်ပေါ်မြူးကြွတဲ့တေးတံတွေနဲ့အတူမြမရိုးရတန်ချက်တွေကိုလည်းကြားကြရမှာပါအုပ်စုလိုက်ပျော်ပျော်ပါပါဆင်နွှဲကြတဲ့တန်ချက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာအဖျားဖျားကိုထိထိမိမိတယောထားတာတွေပါဝင်လာကြောင်းမလို့လူမှုရေးခန်းစားချက်ကိုထင်ဟပ်စေတာကတော့အမှန်ပါပဲဒါကြောင့်တိမ်မွေ့နဲ့နဲ့လှတဲ့နိုင်ငံရေးတွေကိုခဏထားပြီးတော့တကြံအကျိုးအဖြစ်နဲ့ဒီနှစ်တန်ကြက်တွေမှာဘာတွေများထူးထူးခြားခြားဆက်ဆိုကြမလဲဆိုတာတွေကိုဒီတစ်ပတ်ပေါ့ပေါ့ပါပါဆွေးနွေးကြမယ်လို့စီစဉ်ထားပါတယ် တော်ရရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရဲဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဖြစ်စီ telephone number 1-232-382-555ကိုဖြစ်စီကြိုတင်ကြောင်းကြားဖတ်နိုင်ရပါတယ
်ဒီကနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့သူတွေည9နာရီမတိုင်ခင် VOA ကိုအချိန်မီဆက်သွယ်ရဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လတ်လတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့မင်းတင်ပြမယ် idiom အသုံးက
give a run for the money
ဖြစ်ပါတယ်။စာလုံးပေါင်းက give give ကပေးတာအေကတခု run run ကပြေးတာ for ကအကျွဲ the the money the money ကငွေဆိုတော့စကပိုက်ထုံးရဲ့တိုက်ရိုက်ဒီပေကတော့ငွေအတွက်ပြေးပြရတာပေါ့ဒီအသုံးဆင်းသက်လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင်အဲ့ဒီလောင်းသူတွေအနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းညတာကတော့ဓမ္မတာပါများများလောင်ကြီးပြေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီ။ EDM အသေးပဲကလည်းအလားတူပါပဲ။နေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ She's a very smart politician.I think she can give other politicians a run for the money.
သူကသိကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့သိကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြိုင်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကို idiom အသုံးရဘယ်လိုပြောမလဲ
give a run for the money
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါတော့မယ်အရင်ဆုံးတော့စီးပွားရေးကဏ္ဍကိုကြားကြပါမယ်။မကွေးတိုင်းဒေသကြီးအတွင်းမှာရှိတဲ့ရေနံလက်ရက်တွင်းတူးတူတွေထံကနေကောက်ယူရရှိခဲ့တဲ့ဗန္ဒန်ငွေ9ဘီလီယံကျော်နီးပါးကိုတာဝန်ရှိသူတွေကတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်အတုံးမပြူပဲပျောက်ဆုံးနေတဲ့ကိစ္စကိုပြည်ထောင်စုအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကနေစုံစမ်းစစ်ဆေးနေကြောင်းလက်ရှိမကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါတယ်စုံစမ်းစစ်ဆေးမှုတွေအရထွက်ပေါ်လာတဲ့ရက်လက်ပေါ်မှာမူတည်ပြီးတော့အဲ့ဒီဗန္ဒန်ငွေတွေပြန်ပြီးတော့ရရှိအောင်လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်ဒီအကြောင်းမကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာ
လက်ရက်တွင်းနဲ့ကိစ္စနဲ့ပတ်သက်ပြီးတော့အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်တုန်းကငွေကြေးအလွဲသုံးစားလုပ်ခဲ့တာတွေရှိခဲ့တယ်ဆိုတာကြားပါတယ်ဆရာအဲ့ဒါဘလို့ဖြစ်နေတယ်ဆိုတာလေးကိုရှင်းပြလို့ရမလား
အဲကျွန်တော်တို့ဒီအစိုးရအသိပြောင်းမဲ့ကြံတော့ကဒီရေနံနဲ့လက်ရက်တွင်းလုပ်ငန်းရှင်တွေကတည်ပြီးတော့မကွေးတိုင်းဖွံ့ဖြိုးရေးရမငွေထည့်တာတဲ့အဲပတ်သက်ဒီ2.8ဘီလီယံလောက်ပေါ့တာမောင်2800လောက်ပေါ့အဲ့ဒါဒီပြီးခဲ့တယ်လို့သိရတယ်တဲ့ဒီငွေတွေမရောက်တော့ဆိုတာကိုသူကလည်းမကွေးတိုင်းဆိုရလက်ခံကလက်မခံဘူးလားဆိုတာကိုဒါနဲ့ပတ်သက်ပြီးတော့ဒီသလိုတော်ကိုယ်စလဲဦးထွန်းထွန်းကဒီသလိုတော်မှာမေးတာပေါ့အွင့်ပြုလို့တော်ကိုယ်စလဲမေးတယ်မေးတော့ကကျွန်တော်တို့ကိုဒီမေးခွန်းနဲ့ပတ်သက်ပြီးတော့ဒီတော်သူဆိုရလာပြီးမေးတယ်ပေါ့ဒီမေးခွန်းကိုဖြေဖို့ဒီ2.8ဘီလီယံပေးရတယ်ဆိုတော့သိရတယ်ဒီပတ်သက်တွေကိုလက်ခံယူထားသလားယူမထားဘူးလားဘယ်လိုမှတော့လုံးဆိုတာမေးတော့ကျွန်တော်ကပြန်ဖြေလိုက်တယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တရားတစ်ချက်မှလွှဲယူဆရာမရှိပါဘူးဆိုတော့ဘာလို့စုံစမ်းမှုဒီတော်သူဆိုရကကျွန်တော်တို့ကိုညွှန်ကြားတယ်ပေါ့ကျွန်တော်တို့တိုင်းဒေသကြီးအစိုးရရဲ့လုပ်ပိုင်ခွင့်ဩဇာအာဏာနဲ့ဒါဒီမဖြစ်နိုင်တော့ဘူးပြည်တော်စုအစိုးရကအကူအညီပေးမှသာလျှင်ဥဆောင်မှသာလျှင်ဒါဒီပေါ်ထုတ်နိုင်မှုအကြောင်းရှိပါတယ်ဆိုတင်ပြလိုက်တဲ့အခါပြည်တော်စုအစိုးရကအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းတယ်စုံစမ်းစစ်ဆေးခိုင်းတော့ဒါဒီမှာလက်လာတက်ဆိုင်ရာကျွန်တော်တို့ဒီဟာလာဒီဒါအနုနောက်စည်ရင်စစ်တို့ဟာနောက်တခါဒီဟွာတို့ပေါ်ဒီအခွန်တို့အခွန်တို့လိုက်ပြီးတော့စုံစမ်းနေတတ်တာပေါ့လေကျွန်တော်မှတ်မိကြတော့ ရည်ရည်လေးတွင်တူလုံငန်းချင်းဒီအဲ့ကာလအတွင်းမှာထိုးခဲ့တဲ့ပမာဏစီသိမ်းပေါင်း20လောက်ရှိတယ်တဲ့ပေးပါပေါ့ပေးပါပေါ့သိမ်းပေါင်း20လောက်ရှိတယ်တဲ့ဆိုတော့အဲ20ကျော်ပေါ့လေဟလားအဲ့ဒါဒီနဲ့ပတ်သက်ပြီးတော့ဘလောက်ပေးရလို့ဆိုတော့ကိုစည်းစည်းလိုက်တဲ့ခါကျတော့ကသူ့ဘွားဘီလီယံမကဘူးခွန်တော့တမ4-5ဘီလီယံရှိတယ်တန်ပေါင်း8450ကျော်ပေါ့နော် 8450 လောက်အဲ့လောက်ရှိတယ်ပေါ့ဆိုတော့အဲ့ဒါဒီကိုဟလားဒီဘလို့တုံးတော့ဘာလို့ဒါတော့စုံစမ်းစစ်ဆေးတဲ့ခါမှာဒါရီကတကယ်တရားဝင်တုံးသလားဥပဒေစီးနေစီကနေညတုံးတလားမတုံးဘူးလားဆိုတာကိုပြည်တော်စုအစိုးရပြည်ထောင်စုဌာနပြည်တော်စုရှိနေချက်ကိုတင်ပြထားတယ်ရှင်းစစ်နေတယ်နော်ရှင်းစစ်ပြီးတော့ကဒါရီဒီရှိမဲ့ကမဲ့သုံးကတာဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့မကွေးတိုင်းဒေသကြီးအစိုးရအဖွဲ့အစည်းတွေကတော့မကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးရမငွေဖြစ်တဲ့အတွက်ဒီရမငွေတွေကိုဟလာဥပ္ပယကဒီမှာမတရားသုံးတယ်ဆိုဥပ္ပယကိုတောင်းရမယ်အဲ့ဒါဥနီရဲ့အဖွဲ့အစည်းကဒါကိုမတရားသုံးတယ်ဆိုရင်ဥနီရဲ့အဖွဲ့အစည်းကိုကျွန်တော်တောင်းရမယ်အဲ့ဒါမျိုးဒီသားမှာရှိနေပါလေ
ဆရာပြောတဲ့ဒီငွေကြေးပမာဏဟာဆရာဟိုလက်ရွတ်တွင်လောက်ကင်သူတွေထံကဟိုကောက်ယူထားတဲ့ငွေတော့ဟုတ်တယ်ဒါပေမဲ့မတရားကောက်ယူထားတာမဟုတ်ဘူးသူတို့ကြားတဲ့ငွေသူတို့သွင်းရမယ့်ငွေဆိုကြပါဆိုအဲ့ဒီငွေကိုသူတို့ကောက်ယူထားတာဟိုပြည်နယ်အစိုးရကပိုင်ဆိုင်တဲ့ငွေကိုပြည်နယ်အစိုးရဗန္ဓာငွေတွေဝင်မလာတဲ့ငွေအဲ့ဒီဟာကိုဆိုလိုချင်တာမဟုတ်လားဆရာ
အဲကျွန်တော်နားလဲသူတို့ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မကွေးတိုင်းကတည်ပြီးတော့နော်အိုးရည်ရချက်ဖို့မရှိဘူးဆက်တဲ့ဆက်မရှိဘူးဒါလည်းမလို့မုံရမှာသွားပြီးတော့ချက်ရတယ်အဲ့တော့မကွေးတရနေပြီးတော့စကန်တန်းကိုကူးရဲကူးအတွက်ကိုတေယူပို့ဆောင်ဖို့နော် transfer pass တွေကိုနော်မျိုးစာခေါ်တာပေါ့မျိုးစာအတွက်ကိုဒီရည်နံတပေပါကို3000လုံးကောက်တာအဲအဲ့ဒီ3000တပေပါကို3000တပေပါ3000အစပေပါဆိုဆို3000ပေါ့အဲ့ဒါမျိုးတတ်မှတ်တဲ့နှုံးနဲ့ရည်နံလေးရဲ့လုံခြုံရေးတွေကမကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးရမုံငွေဆိုပြီးတော့တွေးထားတဲ့ဟာအဲ့ဒီငွေပမာဏပဲမတရားကောက်ခဲ့တာတော့မဟုတ်ဘူးမတရားကောက်ခဲ့တာတော့မဟုတ်ဘူးဒီသမတဲ့နှုတ်တိုင်းပဲကျွန်တော်ကောက်တာအပြင်မှာဝင်ကြီးကောက်တယ်ဝင်ကြီးရောက်ကောက်တယ်ဝင်ကြီးမျိုးကောက်တယ်မကြီးဖွဲ့ကိုမွေးထားကောက်တယ်အဲ့ဒါတွေကဘလူးကောက်တယ်ဘသူဘလူးပေးတယ်ဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော
်တရားရေးဌာနကကင်နေတယ်ဆိုတော့ဒီဥစ္စာဘလောက်လောက်များကြာအောင်မလဲဆရာဟိုဆရာတို့ timeline များရှိပါသလားဘယ်လောက်အတွင်းမှာကျွန်တော်တို့ပြီးအောင်ဒီကိစ္စစုံစမ်းစစ်ဆေးမှုတွေပြီးအောင်လုပ်ပါမယ်ဆိုတဲ့အားမျိုးရထားတာမျိုးရှိလားဆရာ
အဲ့ဒါတော့ဒီတော်စုအစိုးရကဘလူးညွှန်ကြားချက်လောက်မှမသိဘူးကျွန်တော်ထင်တာတော့မကြင်ပါပဲအဲ့ဒီမြေကြက်လာလိမ့်မယ်ထင်တယ်တို့ဒါတွေကဘလောက်ဘယ်မှာသုံးတယ်လဲဘာလဲညာလဲမမကန်စီးစစ်ပို့ဆိုတာတွေကတောက်ကြလာလိမ့်မယ်ထင်တယ်မကြင်ပဲလာမယ်ထင်ပါတယ်နော်နေတဲ့ပတ်သက်မဟုတ်ဘူးလေဒါတွေကျွန်တော်တို့နေရာတိုင်းမှာဟိုတချို့နေရာတွေဆိုလို့ရှိရင်ဥပမာတစ်ခုပြောရမယ်ဆိုလို့ရှိရင်ကျွန်တော်ဟွာပေါ့ကျွန်တော်မြို့နယ်တွေကဆင်လူဆိုတဲ့ရွာဆိုလို့ရှိရင်စီရုတ်တရားနယ်လေ36မိုင်ဝေးတယ်ဆလင်းနယ်လေ36မိုင်ဝေးတယ်ပွင့်မြို့နယ်လေ36မိုင်ဝေးတယ်ဒီနေရာမှာတို့ကဟွာတွဲပဲလေတန်းကြောင့်လေးလိုချင်တယ်ကြီးလက်စီပေးကလိုချင်တယ်နောက်တစ်ခါကျတော့လျှက်စစ်မီလေလိုချင်တယ်လူဝတ်ချက်တွေကနေရာတိုင်းမှာရှိနေတယ်ဆိုတော့ကဒီပတ်သက်တွေနဲ့ကလူဝတ်ချက်တွေကိုဖြည့်ဆည်းနိုင်မယ်ဆိုလို့ရှိရင်တော့ဒီလူလူတွေအများကြီးကြိုးရှိနေတာပေါ့ဘလို့များလေးလွင်ကုန်တော့အဲ့ဒါတွေကတော့အမတန်ဝမ်းနည်းစရာပဲဒါတွေကိုကြည်ညာဖြင့်ဘာကြောင့်ပြည်တော်သူနိုင်ငံတော်ဟာတကယ်ကိုဇောက်ထိုးမောက်ကုန်နဲ့ကိုယ့်အထီအောင်ပုံပြမှုအနေဆုံးနိုင်ငံဘဝကိုရောက်နေရတယ်ဆိုတာကဒါအကောင်းဆုံးသက်တည်တစ်ခုပဲအဲ့ဒါပဲပြောချင်ပါတယ်နော
်ဒီငူကြီးပမာဏဟာအရင်များတယ်ပေါ့နော်ဆိုတော့တကယ်လို့များဒါတွေကိုဟိုဆရာတို့ဖော်ထုတ်ပြီးပြီးသိရှိပြီးပြီးဆိုရင်ဘလို့ပုံစံနဲ့ဟိုဆက်လက်ပြီးတော့ဆောင်ရွက်မှာလဲအေးဟိုဟာတရားဥပဒေရအရေးယူမှာလားဘလို့စီစဉ်စဉ်းစားထားပါလဲဆရာ
အဲ့ဒါကတော့လေကူပြည်တော်စုရှိနေကြုံရင်းကစုံစမ်းစစ်ဆေးပြီးတော့ပြည်တော်စုအစိုးရဘက်ကဘလို့ညွှန်ကြားချက်လာမယ်မသိဘူးဆရာအဲ့ညွှန်ကြားချက်အတိုင်းကျွန်တော်တို့ကကြည့်ပြီးတော့မှဆက်ပြီးတော့ဘလို့ဆောင်ရွက်မယ်ဆိုတာကိုဆုံးဖြတ်မှာပါကျွန်တော်တယောက်တည်းသဘောနဲ့လည်းဆုံးဖြတ်လို့မရဘူးမကွေတိုင်းဒေသကြီးအစိုးရဘက်မှာကျွန်တော်ကက်ဘိနက်အစည်းအဝေးမှာတင်ပြီးတော့မှဘလို့ဆောင်ရွက်မယ်ဘလို့လုပ်တင်မယ်ဆိုတာကိုကျွန်တော်ဆုံးဖြတ်မှာပါဒါတူတယောက်ထဲရတော့ဒါဒီအကုန်လုံးလောက်လာတော့မဟုတ်တော့ဘူးအဖွဲ့အစည်းသူ့အတူပတ်သက်တဲ့လူရှိမှာပေါ့နော
်အခုကဖြစ်သွားတာကအချိန်ကာလအဖြစ်ဘယ်လောက်လောက်ရှိတယ်လဲဆရာဟိုသိရတယ်လဲ
အဲကျွန်တော်ခမန်းကြီးကတော့ပြီးရဲဆိုတော့တက်လို့ထင်တယ်ဗျ2010ရတယ်ပြီး2015ပေါ့ဆိုအဲ့ကာလလို့ဖြစ်ဖို့များတယ်ပေါ့နော
်ဟိုတနည်းအားဖြင့်ရင်နံကျောင်းဘက်မှာသူတို့ရင်နံမြေလုတ်သမားဟိုရင်နံမြေအလုတ်သမားများတတ်မကဆိုပြီးတော့သူတို့ဖွဲ့လိုက်ကြတယ်ဆရာဟိုရင်နံမြေအလုတ်သမားတွေရဲ့အခြေအနေတွေသူတို့ကရှင်းပြတယ်ပေါ့နော်သူတို့အခက်အခဲတွေရှိတယ်ဆိုတာတွေရှင်းပြတော့မကွေးတိုင်းကလည်းကျွန်တော်တို့မြန်မာနိုင်ငံရဲ့ရင်နံမြေအကြီးဆုံးရင်နံမြေကြီးရှိနေတော့ဆရာအဲ့ဒီမှာရင်နံမြေအလုတ်သမားတွေရဲ့အခြေအနေကရောဆရာအခုဒီတိုင်းဆိုရင်လက်ရတင်းသမားတွေကသူတို့ပတ်စံတွေကိုမတရားသိမ်းကောက်ခံထားရသလားသူတို့ဘက်ကဘယ်လိုမျိုးပုံစံနဲ့များဒီဟိုပေါ့ပြုမှုဆက်ဆံခံခဲ့ရတာပါလဲဆရာ
အဲ့တော့ကျွန်တော်သိကြတော့ကျွန်တော်မဝေးပါလို့ဘူးဗျကျွန်တော်တို့ကတော့တတ်နိုင်နေမြတ်တော့ဒီအဲရေနံမြေလက်ရတွင်လုပ်ငန်းမှာပါဝင်ပတ်သက်တဲ့လူတွေစာဝန်တွေအစီအစဉ်အောင်တော့တတ်နိုင်နေမြတ်လေးတော့ကျွန်တော်တို့ကစူးစမ်းပြီးတော့ပေးနေတာပဲဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်ပေးတဲ့ဆောင်အထိပဲကျွန်တော်တို့ကပြည်တော်စုအစိုးရအနေနဲ့တတ်မှတ်ထားတဲ့လူကြောင့်သူတို့ကိုပေးတဲ့ဆောင်အထိပဲတူးဝင်ပေးထားတယ်ဆိုတော့လည်းပေးတဲ့ဆောင်အထိအောင်တူးဝင်ပေးဖို့ဆိုတော့ကျွန်တော်ကတတ်နိုင်နေမြတ်ပြည်တော်စုအစိုးရမှာလွှတ်တော်ကိုယ်စားလှယ်တွေဟောတတ်နိုင်နေမြတ်ကျွန်တော်တို့ကလော်ဘီလုပ်ပါတယ်နော်နောက်တစ်ခါဒီရင်နံကျောင်းရင်နံမြေလိုကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့ပြောရရင်အဲ့ဒီမှာလည်းပဲ ဟိုစာဝန်ကြီးတက်တဲ့အတွက်ကြောင့်လက်ရတဲ့လုပ်ငန်းတွေလုပ်မယ်ဆိုလို့ရှိရင်ဒီနည်းပညာအရကိုသူတို့ကဆက်မှုလက်မှုလဲကြောင်းကျင်ရတော့နည်းပညာအရလက်သူတို့မှာလုပ်နိုင်စွာရှိတယ်ဒီနေ့လက်ရတဲ့လုပ်ငန်းတွေကိုရေနံချောင်းမှုနဲ့မှာလုပ်ပြရစီဒီနေရာတွေလုပ်ပြရစီဆိုပြီးတော့ကျွန်တော်တို့ကိုတင်ပြတာရှိတယ်သို့တော့စီမင်းစည်းကမ်းဥပဒေအရကရေနံမြေမှာပြည်တော်သူအစိုးရကနိုင်ငံတော်အစိုးရကဒီနေရာဒီရေနံမြေဖြစ်ပြီလို့သတ်မှတ်ထားလို့ရှိရင်အဲ့ဒီဧရိယာမှာတော့လက်ရတဲ့သူလို့မရဘူးဒီနေ့ကျောင်းမှာတော့လက်ရတူတူချင်းတဲ့ area တွေကြီးရေနံမြေကြီးတွေဖြစ်နေတယ်အဲ့ဒါတော့ကျွန်တော်ခွင့်ပြုလို့မရဘူးစောက်ဝင်ကြီးကြက်တဲကြတော့မှန်တယ်သူတို့စီမင်းစည်းကမ်းအရာခွင့်ပြုပေးနိုင်တဲ့နေရာမရှိဘူးဟုတ်ရ
ဒါကတော့ကုဇော်ဝင်းလှိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါကုအောင်အောင်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ကောင်းစားလဲတုံးကြမလို့လေးလူညဉ့်ညမ်းမှုနဲ့ထိခိုက်ပျက်စီးမှာကိုလည်းထည့်စဉ်းစားကြမလို့ပဲကိုမောင်းကျင်တဲ့ကားကိုစိတ်ကြိတ်မောင်းကျင်တဲ့အတွေ့အကြုံကိုလိုချင်နေဆိုရင်တော့ကွန်ပျူတာနဲ့ချိတ်ဆက်ထားပြီးတကယ်ကားမောင်းနေတဲ့အတွေ့အကြုံကိုပေးတဲ့ဆီမူလေတာနဲ့စမ်းသပ်မောင်းနှင်ကြည့်လို့ရပါတယ်ဒါပေမဲ့လည်းဝယ်ယူသုံးဆွဲသူတွေကတော့လျှက်စစ်တမမဟုတ်စွမ်းအင်နှမျိုးသုံး hybrid ကားတွေကိုပဲပိုးပြီးတော့စိတ်ဝင်စားနေကြပါတယ်ဘက်ထရီနဲ့မောင်းနေတဲ့ Chevy Volt ကားကိုဈေးကွက်မှာအောင်မြင်မြင်နဲ့ရောင်းချနိုင်ခဲ့ပြီးမှတော့ GM Motor Car Company ကြီးကနေပိုးပြီးတော့ဈေးနှုန်းသက်သာသေးငယ်တဲ့ Bolt EV လျှက်စစ်ကားကိုစတင်မိတ်ဆက်ပေးပါတယ်ဒီကားငယ်လေးတွေမှာအားသာချက်နှမျိုးရှိတယ်လို့ Chevrolet ပြန်ကြားရေး Manager Joe Lamarreglia ကပြောပါတယ်
238 miles on a single charge
ဒီကားအသင်းထားရင်238မိုင်မောင်းလို့ရပြီးတော့ဈေးနှုန်းက $38,495 ဒေါ်လာကနေစပါတယ်ခွန်တော့မပါသေးပါဘူးဆိုတော့မိုင်များများမောင်းလို့ရတဲ့ကားမျိုးကိုဈေးချိုချိုနဲ့ရနိုင်တာပေါ့ဗျာ
လာမယ့်စက်တင်ဘာလမှာ Bolt EV ကားမျိုးစသစ်ကို American ပြည်အောင်စုတဝန်းစတင်ရောင်းချမှာဖြစ်ပြီးဥရောပမှာတော့ Opel Ambara E နာမည်နဲ့ရောင်းချတော့မှာပါအလိုအလျောက်မောင်းနေမဲ့ model ကားတွေထုတ်လုပ်ရောင်းချနိုင်တဲ့အဆင့်အထိရောက်အောင်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့တယောက်နဲ့တယောက်အပြန်အလှန်ကားဆက်တူစီးဖို့ဝန်ဆောင်မှုပေးတဲ့ Lyft Company နဲ့ပူးတွဲပြီးတော့ Bolt EV ကားတွေကိုနီးပညာသစ်တွေနဲ့ထုတ်လုပ်သွားမှာဖြစ်ကြောင်း Chevrolet ကားကုမ္ပဏီကပြောပါရယ် Ford Motor Car Company ကလည်း American ရဲ့တဲကြီးကြိုက်အဖြစ်ကာလကြာရှည်စွာဆက်လက်ရည်တည်နေပြီးနောက်ဆုံးထုတ်လုပ်ထားတဲ့ Ford Mustang ကဆိုရင်လေလောင်စာဆီချွေတာတဲ့အနေနဲ့ 1.3 လီတာအင်ဂျင်သာအသုံးပြုသလိုမြင်းကောင်ကြီးအားကလည်း310အထိရှိပါတယ်မြို့ရင်းမှာဆိုရင်တော့ 10 လီတာလောက်နဲ့ကီလိုမီတာ100လောက်အထိမောင်းနိုင်မှာပါလမ်းကြမ်းမှာသုံးနိုင်တဲ့ SUV ကားမျိုးစားတွေကိုစိုက်နှစ်သက်သူတွေအတွက်တော့ Chrysler Fiat ကနေ Jeep Compass ကားမျိုးစားကိုပုံစံပြောင်းထုတ်လုပ်ထားပြီးနှင်းသေးပြင်နဲ့ကြောက်တုံးတွေပေါ်မှာအထူးရွေးချယ်မောင်းနိုင်နိုင်အောင်ပြုလုပ်ထားပါတယ်ကျန်းကျင်ဆေးကတော့2000လောက်ကနေစတာပါ Toyota ကားကုမ္ပဏီကလည်းအမေရိကမှာမိသားစုတွေအထူးကြိုက်နှစ်သက်တဲ့ Camry 2018ခုနှစ် model တစ်ကိုပြသခဲ့ပါတယ်လူငယ်တွေကိုလည်းဆွဲဆောင်ဖို့အတွက်အခုထုတ်လုပ်တဲ့နောက်ဆုံးကားကိုပုံစံပိုင်းမှာရောမောင်းနိုင်မှုပိုင်းမှာပါပိုကောင်းအောင်လုပ်ထားတယ်လို့ Toyota ပြောခွင့်ရအမန်ဒါမက်ခွိုင်းကပြောပါတယ်
We've lowered the center of gravity. We've widened the stance. We've
ကားကိုယ်တွေကိုနှိပ်ပြီးအတွင်းပိုင်းလဲကျအောင်လှုပ်ထားပါတယ်။နောက်ဘက်မှာလည်းအဆင့်မြင့် suspension သုံးထားတာကြောင့်ပိုငြိမ်ပြီးဆက်ပိုင်းဆန်ရတုတ်ပြင်မှုအားကောင်းလာတယ်လို့ဒါဟာအားလုံးအနေနဲ့လုံးဝလည်းမျှော်လင့်မထားတဲ့ပုံစံပါ
။ Washington ကားပြပွဲကိုတွားရောက်ကြည့်ရှုခဲ့တဲ့ကိုချမ်းမြောင်ကတော့သူတွေ့ကြုံခဲ့သမျှတွေကိုအခုလိုပြောပြပါရစေ။
ဒီ Washington ကြားလို့ရှိုးမှာကား company တွေကကြားတာမဟုတ်ခဲ့တဲ့ဒါဒီအနာပွဲစားတွေကပြတာတယ်ဆိုတော့များသောဖြင့်ကားတွေကဇူယိုလူတွေစီးဖို့ကားတွေပေါ့နော်ကွန်ဆူမာကားတွေတွေ့ရတာများတယ်ကားကုမ္ပဏီကတော့အကုန်လာတယ်စကန်ရှိမယ်ဥစား SUV ရှိမယ်ဥစားပြန်ကားလိုမျိုးဥစားရှိမယ
်အဲ့ဒီကားတွေရဲ့ဈေးနှုန်းကရောဘယ်လောက်ရှိလဲ
5000ဘာနေပြီးတော့အဲ့ဒီဒေါ်လာ5,000-6,000လောက်ထိပေါ့
ဒေါ်လာ1,000ခွဲလောက်တန်ကားတွေကဘယ်လိုကားမျိုးတွေကိုရနိုင်လဲ
ပြောရမယ်ဆိုဒီနိုင်ငံမှာရှိတာ Honda Fit ပေါ့နော်ကျားနိုင်ငံမှာ Honda Jazz လို့ခေါ်တာအဲ့ဒါမျိုးတွေရှိမယ်။ Toyota ထုတ်ရှိတဲ့ Scion ပေါ့နော်။ RE တို့ပါတော့အဲ့ဒါမျိုးရှိမယ်။နောက်ပြီးတော့ကားအသေးလေးတွေရှိမှာပေါ့။ Economy ကားတွေအဲ့ဒါတွေကြတော့ဈေးအသက်သာဆုံး။ဒါပေမဲ့ AT ဥစား Luxury ကားတွေရောရှိမယ်။ Jaguar တို့ Lexus တို့ပါလို့အဲ့ဒါဆိုရင်တော့ဥစားဒေါ်လာ5,000-6,000ပေါ့။အ
ဲ့ဒီလိုကားတွေအကုန်လုံးကဓာတ်ဆီနဲ့မောင်းတဲ့ကားတွေပဲလား
။အများဆုံးဒီနေ့ဥစားစတွေ့ရတာကကား company တွေသူတို့ယူယူကားကိုဥစား gas motor နဲ့ hybrid ဥစားတွေစထုတ်လုပ်တယ်။နောက်ပြီးလို့ရှင်တချို့ company Toyota ဆိုလို့ရှင် သူတို့မှာရှိတဲ့ hybrid prius သူတို့မှာရှိပြီးတာဒါပေမဲ့ဒီနှစ်မှာတွေ့ရတာ prius prime ဆိုတာသူက hybrid battery ပိုကြီးလာတယ်ဆိုတော့ဥသာ plug in hybrid လို့ခေါ်တာ gas engine လည်းပါတယ်ဥသာ electronic engine လည်းပါတယ်အဲ့ဒါကို electronic engine ကို plug ထိုးပြီးတော့ဥသာ charge လုပ်ရတာပေါ့နော်
တော်တော်ထုတ်တယ် prius c ဆိုလို့ရှိရင်သူကဟိုကား battery နဲ့လည်းမောင်းတယ်ဓာတ်ဆီနဲ့လည်းမောင်းတယ်ပေါ့နော်ဒါပေမဲ့လည်းဒီဟို battery ကိုအလျော်လျောက်အပြန့်သွင်းတာကတော့ဒါကားမောင်းတဲ့အချိန်မှာသွင်းတာပေါ့ကားရက်နေတဲ့အချိန်မှာလည်းပဲဒါလျှက်စစ်ကိုတီးတန့်ဟိုသွင်းလို့ရတဲ့စနစ်မျိုးပေါ့နော
်အဲ့ဒါပြောရမယ်ဆိုရင်သူကလုံးဝလျှက်စစ်ကားလို့မခေါ်ဘူးပထမ prius hybrid ကသူက gas engine ကိုပို့ပြီးဦးစားပေးပြီးတော့သူ့ရဲ့ electronic engine ကကူညီတာပေါ့နော် gas engine ကိုဟိုကမောင်းနေရင်လည်းအဲဒီဟိုက electronic engine ကို charge လုပ်သွားတာ braking တွေဘာတွေမှာဆိုလို့ရှိရင်အခုကြတော့ prius prime ကြတော့သူက engine သူ့ရဲ့ electronic engine နဲ့ဟို gas engine တွေကတက်တက်ဖြစ်သွားပြီးတော့အဲဒီ electronic engine ကိုကြိုက်တဲ့အချိန်မှာ charge လုပ်လို့ရတယ်ဟိုကကားရထားပြီးတော့အင်ဂျင် plug ပေါက်နဲ့ထုတ်ပြီးတော့ charge လုပ်လို့ရတယ်နောက်ပြီးလို့ရှိရင်သူ့မှာ feature တစ်ခုရှိတာ electronic engine ကိုပဲဟိုကသုံးပြီးတော့မောင်းလို့ရတယ် gas engine မသုံးဘဲနဲ့အဲဒါဆိုအနည်းဆုံး25မိုင်လောက်အဲ electronic engine နဲ့ပဲမောင်းလို့ရတယ်ဒါပေမဲ့အဲ့ဒါပို့ပြီးတော့မာပူများနေတယ်ဆိုရှင် gas engine နဲ့ပေါင်းလို့ပို့ပြီးတော့ဝေးဝေးသွားနိုင်တယ်ဆို
တော့တိုးတားထုတ်ထားတဲ့ဒီ battery အားသုံးပေါ့နော် hybrid car အသေးလေးတွေဆိုလို့ရှိရင်ဟိုမိုင်50ပတ်ဝန်းကျင်လောက်အခုမောင်းလို့ရနေတယ်ဆိုတော့အခုဒီနောက်ဆုံးထွက်တဲ့ car model တွေကြတော့မိုင်ဘယ်လောက်လောက်ပေးထားလဲနှစ်မျိုးပေါင်းသုံးရင်ပေါ့
သူတက်မှတ်ထား EPA တက်မှတ်ထားတာတော့သူနံပါတ်ကတော့2မျိုးပေါ့နော်ဒါ EMPG လို့ခေါ်တယ် electronic ဥစ္စာမှာဆိုကြောင်းဝင်အဲ့ဒါဆိုရင်တချို့က80 90အဲ့လောက်နဲ့တွေ့ရမယ
်ဟိုလျှက်စစ်ကားတွေရောတွေ့ရလား
လျှက်စစ်ကားတွေတော့တွေ့ရဒါပေမဲ့ concept နဲ့ဥစ္စာပြထားတာများတယ် full electric တွေပါတယ်တော့တိတ်မတွေ့ရဘူးဘာဖြစ်လို့လဲဆိုတော့ဒီကားပွဲမှာ Tesla မလာဘူး Tesla အားလုံးတည်တဲ့အတိုင်းပဲသူက full electric car ပေါ့နော်ဒါပေမဲ့ဒီ show ဝဲကို Tesla မလာဘူး။ဒါပေမဲ့တခုတွေ့ရတာ Chevy Volt တွေ့ရတယ်။ Chevrolet company ကထုတ်တဲ့ Chevy Volt ဆိုတာသူက full electric car ပဲ။ဒါပေမဲ့သူ့မှာ engine တိတ်တိတ်လေးပါတယ်
။ကိုချမ်းမြအောင်ကားတွေတွားကြည့်ခဲ့ရတော့ဟိုဘလူးကားမျိုးတွေကိုကိုစိတ်ထဲမှာသဘောအကျဆုံးဖြစ်ခဲ့လဲ
။ကျွန်တော်ကြိုက်တာတော့အဲ့ဒီ hybrid တွေပါတယ်။ကျွန်တော်ကြိုက်တယ်။တွေ့ရထုတ်တာ။ဒါပေမဲ့ဟိုပြောရမယ်ဆိုကိုပိုင်ကြိုက်တယ်ဆိုရင်ဥစား Honda Civic ကိုကြိုက်တယ
်။အော်သူက Honda Civic ကဒါ hybrid လားဒါမှမဟုတ်ဇီနုံကြောင့်သူပိုကြိုက်တာလား
။ Honda Civic ကဇီနုံကြောင့်လည်းကြိုက်တယ်။သူက hybrid မဟုတ်ပြင်မဲ့လည်း gas engine ဖြစ်နေပြင်မဲ့သူကဥစား mileage ကတကားလင်းကိုဥစား30ကျော်လောက်ရမယ်။ highway မှာဆိုရင်40နီးပါးလောက်ရမယ်ဆိုတော့ mileage တော်တော်ကောင်းတယ
်။ဒီ Dacia ရော3နဲ့ hybrid ကားမျိုးစားတွေကိုပိုကြိုက်လားဒါမှမဟုတ်လို့ရှိရင် Dacia ကြီးပဲအဲ3လို့ရတဲ့ကားမျိုးတွေကိုပိုကြိုက်လား။
တော့ပြောရမယ်ဆိုရှင်တော့အဲ့ဒီ hybrid ကိုပို့ချတယ် electronic နဲ့ဟို gas engine နဲ့ပေါင်းတာကပို့ချတယ်ဆိုနှစ်ခုရတာပေါ့နော်ဒါပေမဲ့များသောဖြင့်အဲ့ဒီအဲ့လိုမျိုးပေါင်းထားတဲ့ကားတွေကတော့ကြီးသိပ်ပြီးတော့ဥစားအဲ့မလာဘူးသိပ်ပြီးတော့ excitement မဖြစ်ဘူးပေါ့နော်သူတို့ကပြန်ရတယ်မတူဆိုတော့ကြီးသိပ်ပြီးတော့ဟိုကစိတ်လုံးမချဘူးပေါ့နော်ဒါပေမဲ့နောက်မှကြရင်အဲ့ဒီကားတွေပို့ပြီးတော့အဲ့လိုပြန်ရတဲ့တူအောင်လုပ်မယ်ဖတ်ပုံနဲ့လို့ဆို
ဒါတော့ကိုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE အမေရိကန်တန်ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ Syria သမ္မတ Bashar al-Assad ကဧပြီ4ရက်နေ့မှာမြောက်ပိုင်းခန်ရှီဟုံးမြို့ကလေးကသူ့နိုင်ငံသားတွေကိုဓာတ်ရုလက်နက်တွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာမှာပဲ American ပြည်ထောင်စုကဓာတ်ရုလက်နက်တွေတုံးခဲ့တဲ့ El Shehr လေတပ်အခြေစိုက်စခန်းကိုပစ်ခတ်ခဲ့ပါတယ်။သမ္မတ Donald Trump ရဲ့အမိန့်နဲ့ဒီလေတပ်အခြေစိုက်စခန်းကလေရင်တွေ၊စီတိုလောင်ကန်တွေ၊လေကြောင်းကာကွယ်ရေးစနစ်တွေနဲ့လက်နက်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တဲ့ Tomahawk ပဲ့ထင်းတပ်ဒုံးကျည်တွေကိုမြေထဲပင်လယ်အရှေ့ပိုင်းမှာရှိတဲ့အမေရိကန်ရေတပ်သင်္ဘောတွေကနေပစ်ခတ်ခဲ့တာဖြစ်ပါတယ်။အဆိုင်ရဲ့အစိတ်တန်းငွေနဲ့တိုက်ခတ်မှုကြောင့်ခန်းရှီဟောမြို့မှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်အတော်များများသေဆုံးခဲ့ရတာပါ။ဒီအတွက်အမေရိကန်ပြည်ထောင်စုကလက်တုံပြန်တိုက်ခိုက်မယ်အကြောင်းသမ္မတထရမ့်ကကြေညာရမှာဒီတိုက်ခိုက်မှုဟာလူအများအပြားကိုရရဆက်ဆက်နဲ့တဖြည်းဖြည်းချင်းသေစေခဲ့တာဖြစ်ပြီးတိတ်ချစ်စရာကောင်းတဲ့ကလေးလေးတွေကအဆ လူမဆန်းတဲ့တိုက်ခိုက်မှုနဲ့ရဲရဲဆက်ဆက်အသက်ခံခဲ့ရတာမို့ဒီလိုကြောက်စရာအဖြစ်မျိုးဖျားသခင်ရဲ့ဘယ်ရင်သွေးမှမခံစားတင်ဘူးလို့ပြောကြားခဲ့တာပါ။တိုက်ကိုအရေးပါတဲ့နိုင်ငံလုံခြုံရေးကိုကာကွယ်ဖို့နဲ့ဓာတ်ရုလက်နဲ့တုံးဆွဲမှုနဲ့ပြန့်နှံ့မှုတွေတားဆီးဖို့အတွက်အမေရိကန်ပြည်ထောင်စုကအခုလိုတုံ့ပြန်ရတာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။ဒါအပြင်ရင်ကျေးတဲ့လူမှုအတိုင်းဝန်းရှိတဲ့နိုင်ငံအလုံးအနေနဲ့ဆီးရီးယားမှာသွေးမြေကျအသက်ဖြတ်ခံနေရတာတွေနဲ့အကြမ်းဖက်မှုမျိုးစုံအဆုံးသတ်စေဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့လက်တွဲပြီးဆောင်ရွက်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ဆီးရီးယားနိုင်ငံက2013ခုနှစ်မှာပဲရုရှားစစ်ရဲ့အကြီးကျယ်မှုအောက်မှာဓာတ်ရုလက်နက်အလုံးကိုဆင့်လွတ်ဖို့အတွက်သဘောတူခဲ့တာဖြစ်ပြီးရုရှားကလည်းဆီးရီးယားမှာဓာတ်ရုလက်နက်တွေမရှိအောင်ကြီးကျက်သူအနေနဲ့တာဝန်ယူမယ်လို့ကတိပေးခဲ့ကြောင်းလည်းနိုင်ငံခြားရေးဝန်ကြီး Rex Tillerson ကသတင်းတောက်တွေကိုပြောပါတယ်။အခုတော့ရုရှားဟာသူ့ပေးထားတဲ့ကတိအတိုင်းလုပ်ဖို့အတွက်ပြက်ကွက်ခဲ့တယ်ဆိုတာထင်ရှားတယ်လို့လည်းပြောပါတယ်။အဆက်ကဓာတ်ရုလက်နဲ့ထတ်တလဲလဲတုံးခဲ့တာကိုနိုင်ငံတကာအတိုင်းဝန်ကတုံ့ပြန်ဖို့အတွက်ပြက်ကွက်မယ်ဆိုရင်အခုလိုတုံးတာကိုပုံမှန်အဖြစ်နဲ့ခွင့်ပြုတဲ့သဘောတက်ရောက်သွားမယ်လို့ဝန်ကြီး Tillerson ကအလေးအနက်ပြောပါတယ်။ဒါကြောင့်ဓာတ်ရုလက်နဲ့ကိုဆက်ပြီးတုံးတာဟာနိုင်ငံတကာစံကိုချိုးဖောက်တာဖြစ်ကြောင်းနိုင်ငံတကာအတိုင်းဝန်ကလည်းပြက်ပြက်သားသားပြတာတဲ့အနေနဲ့တစုံတရာအရေးယူဖို့ရာတိတ်ကိုအရေးကြီးပါတယ်လို့လည်းပြောပါတယ်။ဆီးရီးယားနိုင်ငံမှာလက်ရှိဗယံပဒအခြေအနေတွေကြားမှာဓာတ်ရုလက်နဲ့တွေပါရှိနေတာကလည်းနောက်ချိမ့်ချောက်မှုတစ်ခုဖြစ်နေပြီးအကြမ်းဖက်သမားတွေလက်ထဲဒီလက်နဲ့တွေရောက်သွားနိုင်တယ်လို့လည်းဝန်ကြီး Tillerson ကသတိပေးပါတယ်။အခုလိုအရေးယူဖို့အတွက်လှုံ့ဆော်ရတဲ့အကြောင်းချက်အများပြားရှိနေတာဖြစ်ပြီးအခုလိုလှုံ့ဆော်ဖို့အတွက်ဥရောပနဲ့အရှေ့လယ်ပိုင်းဒေသရင်းကမဟာမိတ်တွေကတောင်းဆောင်ဖြတ်ဖြတ်ထောက်ခံခဲ့ကြသလိုသတိကြီးကြီးထားပြီးကျွန်တော်တို့ရဲ့နိုင်ငံတကာမဟာမိတ်တွေနဲ့ပူးပေါင်းလှုံ့ဆော်ခဲ့တာပါလို့လည်းဝန်ကြီး Tillerson ကပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သောရဆိုင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုရတယ်ခင်ဗျာ VO မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အနေနဲ့အကြာကြီးဆက်ပြီးတော့တိုင်းပြည်အာဏာကိုယူထားလို့မရတော့ဘူးလို့အင်ဂျီရောကပြပြတတပြောကြားခဲ့ပါတယ်။အာဆတ်အုပ်ချုပ်နေတဲ့၍ဒီနေအေဂျင့်နဲ့ဆီးရီးယားနိုင်ငံကိုမျှော်မှန်းကြည့်လို့ရမှာမဟုတ်ဘူးလို့အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။အမေရိကန်ရဲ့အဓိကဦးစားပေးက IS စစ်သွေးကြွတွေကိုအောင်နိုင်ဖို့ဖြစ်ပြီးတော့ IS တွေကိုချေမှုန်းနိုင်ပြီဆိုရင်တော့ခေါင်းဆောင်အပြောင်းလဲဖြစ်မဲ့အခြေအနေကိုဖန်တီးပေးရမှာဖြစ်တယ်လို့တင်းနယ်လာနေကသတင်းစာရှင်းလင်းပွဲမှာ Mr. Spicer ကပြောကြားသွားပါတယ်။အမေရိကန်အနေနဲ့ကမ္ဘာတစ်ဝန်းကအရတားပြည်သူတွေကိုအကာအကွယ်ပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကလည်းပြောကြားခဲ့ပါတယ်။အီတလီနိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုအင်အားကြီးနိုင်ငံများ9နိုင်ငံရဲ့နိုင်ငံသားရဲ့ဝန်ကြီးတွေစီဝေးပွဲမှာ Mr. Tillerson ကအခုအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကျရင်တော့ Syria အရေးဆွေးနွေးပွဲအတွက်သူဟာဒီရုရှားနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်ရဲ့113ရောက်မြောက်တရားသူကြီးအဖြစ် Neil Gorsuch တင်းလာနေကကျန်းသစ္စာကျိန်ဆိုခဲ့ပါတယ်အိမ်ယူတော်နင်းစီချမ်းမြက်ခင်းမြေမှာပြုလုပ်တဲ့ကျန်းကျိန်ပွဲမှာတရားသူကြီးသစ် Gorsuch ကအမေရိကန်ရဲ့ဖွဲ့စည်းပုံနဲ့ဥပဒေတွေကိုအတက်နိုင်ဆုံးသစ္စာရှိရှိစောင့်ထိန်ကာကွယ်သွားမယ်လို့ကတိပြုခဲ့ပါတယ်ကမ္ဘာတစ်ဝန်းကမိန်ကလေးငယ်တွေပညာသင်ကြားနိုင်ရေးကိုအဓိကဆောင်ရွက်မဲ့ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးတန်တမန်အဖြစ် Nobel ငြိမ်းချမ်းရေးဆုရှင် Malala Yousafzai ကိုရွေးချယ်လိုက်ပါတယ် Malala ဟာသူရဲကောင်းတယောက်ဖြစ်ရုံမကမိန်ကလေးတွေပညာတက်မြောက်ရေးအတွက်မဆုံးမနစ်ကြိုးစားသူစိတ်ကောင်းစေတနာရှိသူဖြစ်တယ်လို့အသက်19နှစ်ပဲရှိသေးတဲ့ Malala ကိုကုလသမဂ္ဂငြိမ်းချမ်းရေးတန်တမန်ခန့်အပ်ပွဲမှာအတွေ့အမှုချုပ် Antonio Guterres ကချီးကျူးပြောကြားခဲ့ပါတယ်ရှင်
နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မောင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှုကကုဇော်ဝင်းလန်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ် VOO နားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နိုင်ငံတကာကတောတာရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မှုတွေပါ
This program has come to you from the Voice of America, Washington.